Welcome to the Voice of America in Burmese.
ပြန်ပေါင်းကြိုးရတဲ့ညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American အတန်းကနေ2023ခုနှစ်အောက်တိုဘာ14ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190ပြင်း VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာမှာပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေကိုဒီကနေ့ထွက်ခွာခွင့်ပြုထားပါတယ်ဂါဇာမှာရှိနေတဲ့သူတွေထွက်ခွာဖို့အစ္စရေးပေးထားတဲ့ကန့်သတ်ချိန်24နာရီပြင်6နာရီထပ်တိုးပေးထားပါတယ်တရုတ်နဲ့ EU အကြအပြန်အလှန်လေးစားမှုရှိဘူး EU နိုင်ငံကြားမူဝါဒရေးရာအကြီးအကဲကတရုတ်နိုင်ငံမှာဆွေးနွေးခဲ့ပါတယ်ဒီသတင်းတွေအပါအဝင်တခြားထိတိုက်အောင်သတင်းတွေကိုတော့ကိုရနိုင်နဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်နားဆင်ရမယ့်အထဲမှာတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးသဘောတူစာချုပ် NCA လက်မှတ်စတင်ရေးထိုးခဲ့တာ၈နှစ်ပြည့်အခမ်းအနားကိုနေပြည်တော်မှာမနက်ဖြန်စတင်ကျင်းပမှာဖြစ်ပါတယ
်ဒီလိုနဲ့အင်ဒီယနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်အဖွဲ့တွေကြေရောက်မယ်ဆိုတာသိရတယ် EU နဲ့ကျွန်တော်တို့ UN ပေါ့လေကုလသမဂ္ဂ UN နဲ့ EU တို့ကတော့တက်တယ်မတက်တယ်ဆိုတော့ခုပြီးဒီလိုချက်ကမသိရသေးပါဘူးခင်ဗျာ
ဒီဗီဒီယိုမှာရောက်ရှိနေတဲ့ VOA သတင်းတော့ကိုမိုးစောပြောသွားတာဖြစ်ပါတယ်ဆက်သွယ်မေးမြန်းချက်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွင့်အခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုအသံစီစဉ်ဦးတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကွာအစီအစဉ်အပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥတုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကအခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟာမတ်စစ်တွေကြောအဖွဲ့ကိုလက်တုံ့ပြန်ပြီးအစ္စရေးဘက်ကလေကြောင်းတိုက်ခိုက်နေတဲ့ဂါဇာဒေသထဲပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ရာဖာနေဇာကိကန်နေအီဂျစ်နိုင်ငံဘက်ကိုဒီကနေ့စနေနေ့မှာဖြတ်တန်းထွက်ခွာခွင့်ပြုဖို့အစ္စရေးနဲ့အီဂျစ်နိုင်ငံတို့ကသဘောတူခဲ့တယ်လို့အမေရိကန်အရာရှိတဦးကပြောပါတယ်။ပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဂါဇာကနေထွက်ခွာလို့ရနိုင်တဲ့တခုတည်းသောထွက်ပေါက်ဖြစ်တဲ့အဲ့ဒီအီဂျစ်နေဇာကနေစနေနေ့နေ့လယ်12နာရီကနေညနေ9နာရီကြားထွက်ခွာခွင့်ပြုထားတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အတူအရှေ့လေဗန်ခီးစဉ်ကိုလိုက်ပါတဲ့အမေရိကန်အရာရှိတဦးကပြောပါတယ်။ဒါအပြင်ကာတာနိုင်ငံကလည်းဟာမတ်အဖွဲ့အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့ဆွေးနွေးပြောဆိုထားတယ်လို့အဲ့ဒီအမေရိကန်အရာရှိကပြောပါတယ်။အစ္စရေးနဲ့ဟာမတ်တို့အကြားစစ်ပွဲတွေကျက်ပြတ်မသွားအောင်နဲ့တရားခံတွေဖန်ခံထားရတဲ့အမေရိကန်တွေလွတ်မြောက်လာအောင်ကြိုးပမ်းတဲ့အနေနဲ့အရှေ့လက်ပိုင်းဒေသကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီကနေ့ဆော်ဒီအာရေဗျနိုင်ငံမှာနိုင်ငံသားရေးဝန်ကြီးမင်သာဖိုက်ဆယ်ဘင်ဖာဟန်နဲ့ဂါဇာဒေသအရေးကိုဆွေးနွေးခဲ့ပါတယ်။ပြီးခဲ့တဲ့စနေနေ့ကဟာမတ်စစ်တွေးကြွတွေအစ္စရေးမျိုးတွေတဲ့ဝင်ပြီးလူပေါင်း1300လောက်သေဆုံးအောင်တိုက်ခိုက်တပ်ဖြတ်တာဟာအောင်းအောင်းစရာကောင်းလောက်အောင်နားလည်လို့မရတဲ့ကိစ္စဖြစ်တယ်လို့ဝန်ကြီးဘလင်ကင်ကဖော်ပြပြောဆိုခဲ့ပါတယ်။ Sorry နိုင်ငံသားရေးဝန်ကြီးကလည်းဒီပြဿနာပိုကြီးမလာအောင်အမြန်ဆုံးအရှင်လျှော့ကြဖို့အလေးထားပြောပြီးအရသားတွေအပေါ်တိုက်ခိုက်ခဲ့တဲ့နှစ်ဖက်စလုံးကိုအပြစ်တင်ခဲ့ပါတယ်ခင်ဗျာ။
ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကလူတွေကိုတောင်ပိုင်းသွားဖို့အစ္စရေးတို့သတ်မှတ်ချိန်24နာရီပြည့်သွားပြီးတဲ့နောက်ထပ်6နာရီအချိန်တိုးပြီးတော့သူတို့သတ်မှတ်ထားတဲ့လမ်းတွေကနေဆက်လက်ထွက်ခွာဖို့ကိုအစ္စရေးစစ်တပ်ကပြောကြားထားပါတယ်။အစ္စရေးတပ်တွေကုန်းကျောင်းကနေထိုးစစ်ဆင်မှာစိုးရိမ်ကြတဲ့ပါလက်စတိုင်းထောင်နဲ့ချီပြီးသူတို့နေအိမ်တွေကိုဆွန့်ခွာပြီးတော့တောင်ပိုင်းကိုပြေးနေကြပါတယ်။ဂါဇာကမ်းမြောင်ဒေသတွေကအဓိကလမ်းမကြီးတွေတုံးပြီးဒေသစံတော်ချိန်စနေနေ့ညနေ4နာရီထိတောင်ပိုင်းကိုအနေနဲ့မရှိသွားနိုင်တယ်လို့အစ္စရေးစစ်တပ်ကပြောကြားခဲ့ပါတယ်။ဂါဇာမြောက်ပိုင်းကနေပေးလို့ရပြေးကြတဲ့ပါလက်စတိုင်းရင်နန်းအပေါ်အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်80ထက်မနည်းတည်ဆုံးပြီးတော့200ကျော်ဒဏ်ရာရခဲ့တယ်လို့ဂါဇာဒေသပြည်ထောင်စုဌာနကပြောပါတယ်ဟမတ်စစ်သွေးကြွတွေကိုအမြစ်ပြတ်ချေမှုန်းသွားမယ်လို့ကတိပြုထားတဲ့အစ္စရေးစစ်တပ်ကတောက်ကြနေတဲ့ကဂါဇာဒေသထဲမှာဟမတ်စ်တွေမှုန့်ခုံနေတဲ့နေရာတွေကိုစီးနှင်းရှာဖွေမှုတွေလုပ်နေပါတယ်စစ်သွေးကြွတွေတစားကန်ဖမ်းဆီးထားသူတွေ120ကျော်ရှိနေတယ်လို့အစ္စရေးစစ်တပ်ကဒီနေ့အတည်ပြုပြောပါတယ်အစ္စရေးတပ်တွေဝင်ရောက်စီးနှင်းမှုတွေအစ္စရေးအလောင်းတချို့ကိုတွေ့ခဲ့ပြီးနောက်ထပ်ပျောက်ဆုံးနေသူတွေကိုရှာဖွေတွေ့ရှိနိုင်ဖို့သဲလွန်စတွေရထားတယ်လို့လည်းအစ္စရေးသတင်းစာ Haras ကဖော်ပြပါတယ်ခင်ဗျာ
အရှိလက်ပိုင်းဒေသအစ္စရေးနဲ့ပါလက်စတိုင်းကြားဟာပါလက်စတိုင်းဟာမတ်အဖွဲ့အစည်းတိုက်ပွဲတွေဖြစ်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံနယူးယောက်မြို့လေကောင်က Times Square မှာပါလက်စတိုင်းတွေကိုထောက်ခံသူထောင်နဲ့ချီတောက်ကြတွေကစန္ဒဖော်ထုတ်ဖွဲ့ပြုလုပ်ခဲ့ကြပါတယ
် The people of New York stand with the Palestinian people and the people of Gaza. We're suffering right now.
ဣသရေလကဂါဇာကိုစစ်ရင်တရားမဲ့စွာဘုံကျဲ ပြီးအစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ခြင်းခံရတဲ့ဂါဇာကမ်းမြောင်ကပါလက်စတိုင်းနေတဲ့အတူနယူးယောက်မြို့သားတွေကအတူရပ်တည်ပါတယ်အစ္စရေးဟာဓာတုလက်နက်တွေတုံးပြီးတိုက်ခိုက်နေတဲ့အပြင်ဂါဇာဒေသကိုရိတ်ခါနဲ့လောင်စာဆီတွေတင်သွင်းမရအောင်အစ္စရေးကပိတ်ပင်ထားပါတယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောသွားတာဖြစ်ပါတယ်နယူးယောက်မြို့မှာပါလက်စတိုင်းကိုထောက်ခံသူတွေဆန္ဒဖော်ထုတ်နေကြတဲ့တချိန်တည်းမှာပဲအစ္စရေးကိုထောက်ခံသူတွေကလည်းတံပြန်ဆန္ဒပြပွဲတွေပြုလုပ်ခဲ့တာကြောင့်မွတ်စလင်နဲ့ဂျူးလူမျိုးအတိုင်းဝိုင်းနေကြထိတ်တိုက်ထိတွေ့မှုတွေမဖြစ်အောင်ရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးတွေတင်းကြပ်စွာချထားပြီးအခြေအနေတွေကိုထိမ့်သိမ့်ပေးနေပါတယ်ပါလက်စတိုင်းလူမျိုးတွေကိုထောက်ခံဆန္ဒပြသူတွေကလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံတည်ထောင်ခွင့်ပြုဖို့နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုကိုဝေဖန်ပုတ်ခတ်တဲ့ကြွေးကြော်သားနေလဲအော်ဟစ်ခဲ့ကြပါတယ်ခင်ဗျာ
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်ဖီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းစစ်တပ်ရဲ့လက်နက်တူလာရုံတချို့ကိုဖျက်ဆီးပစ်လိုက်နိုင်ကြောင်းရုရှားအစိုးရကမနေ့တောက်ချာနေ့မှာပြောကြားလိုက်ပြီးယူကရိန်းတာဝန်ရှိသူတွေကလည်းသူတို့ရဲ့တပ်ဖွဲ့တွေဟာထုတ်စစ်ဆင်မှုတွေကိုဆက်လက်လှုပ်ဆောင်နိုင်နေတယ်လို့ပြောပါတယ်။ယူကရိန်းစစ်တပ်ရဲ့ Speedboat တူလာရုံလက်နက်တူလာရုံတွေနဲ့အရင်အမေရိကန်တို့အသုံးပြုခဲ့တယ်လို့ဆိုတဲ့လင်းစီတူလာရုံတို့ကိုဒုံးကျည်ဒရုန်းယာဉ်တွေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းပြစ်ခတ်ဖျက်ဆီးပစ်လိုက်နိုင်ခဲ့တဲ့အကြောင်းရုရှားကာကွယ်ရေးဌာနကတောက်ချာနေမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီချိန်ထဲမှာပဲမလီတိုပိုနဲ့ဘက်ခ်မုတ်ဒေသတွေမှာလွန်ခဲ့တဲ့24နာရီအတွင်းယူကရိန်းတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေအောင်မြင်မှုရနေကြောင်းယူကရိန်းစစ်တပ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ EU ဥရောပသမဂ္ဂအနေနဲ့ပထဝီနိုင်ငံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာတရုတ်နိုင်ငံကိုအလေးနက်ထားဆက်ဆံသလိုတရုတ်ဘက်ကလည်းအလားတူတံပြန်ဆက်ဆံဖို့မျှော်လင့်ကြောင်းဗီဂျင်းမြို့မှာတရုတ်ရာရှိတွေနဲ့တွေ့ဆုံစဉ်ထည့်သွင်းဆွေးနွေးခဲ့တယ်လို့ EU နိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆပ်ဘော်ရော့ကဒီကနေ့အောက်တိုဘာ14ရက်နေ့မှာပြောကြားလိုက်ပါတယ
် First our bilateral relations important to talk to the Chinese
တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့တွေ့တဲ့ကိစ္စကိုဥစွာပြောရမယ်ဆိုရင် EU နဲ့တရုတ်နိုင်ငံဆက်ဆံရေးဟာအရန်အရေးကြီးပါတယ်တရုတ်နိုင်ငံကို EU ကအလေးနက်ထားဆက်ဆံသလိုပဲတရုတ်ဘက်ကလည်းအလားတူပြန်ပြန်ဆက်ဆံတာကိုကျွန်တော်တို့လိုလားပါတယ်တခြားနိုင်ငံတွေနဲ့ဆက်ဆံတဲ့ပုံစံမျိုးကျွန်တော်တို့ကိုဆက်ဆံမှာကိုမလိုလားပါဘူးဘာဖြစ်လို့လဲဆိုတော့ယူကရိန်းစစ်ပွဲစဖြစ်ကလေးကဥရောပတိုက်ဟာပထဝီနိုင်ငံရေးအရေးပါတဲ့ဒေသတစ်ခုဖြစ်လာလို့ပါလို့သူ့ရဲ့သုံးရကြာတရုတ်နိုင်ငံခီးစဉ်အဆုံးသတ်ခင်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဂျိုးဆပ်ဘော်ရော့ကပြောသွားတာပါတရုတ်ရာရှိတွေနဲ့တွဲဆုံစဉ်အတွင်းအစ္စရေးပါလက်စတိုင်းဟားမတ်အဖွဲ့ကြားလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခအပြင်ဥရောပတိုက်ကိုတရုတ်လျှက်စစ်ကားတွေအမြောက်များတင်သွင်းခဲ့တဲ့ကိစ္စပေါ် EU ကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းအရာတွေကိုလည်းထည့်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်ခင်ဗျာ
နယူးဇီလန်နိုင်ငံမှာစနေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်စစ်ပွဲလုပ်ငန်းရှင်ဟောင်းခရစ္စတိုဖာလုခ်ဆန်ဟာနိုင်ငံရဲ့ဝန်ကြီးချုပ်တစ်ဖြစ်လာတော့မှာပါလွန်ခဲ့တဲ့6နှစ်အတွင်းအရင်ဝန်ကြီးချုပ်ဟောင်းဂျက်စင်ဒါအာဒန်အချိန်များဆုံးဦးဆောင်ခဲ့တဲ့ Liberal အစိုးရအစားမဲဆန္ဒရှင်တွေကအပြောင်းလဲဖြစ်ဖို့အစိုးရတည်ရကိုမဲပေးရွေးချယ်ခဲ့ကြတာပါခင်ဗျာ
အဆိုရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နေပြည်တော်မှာမနက်ဖြန်စတင်မဲ့ NCA သဘောတူစာချုပ်ရှင်းနှစ်ပြည့်အခမ်းအနားနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တနိုင်ငံလုံးပြစ်ခတ်ရစေးသဘောတူစာချုပ် NCA လက်မှတ်စတင်ရေးထိုးခဲ့တာရှင်းနှစ်ပြည့်တဲ့အခမ်းအနားကိုနေပြည်တော်မှာမနက်ဖြန်ကျင်းပတော့မှာဖြစ်ပါတယ်။ NCA လက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့စစ်ကောင်စီတပ်တွေလက်ရှိတိုက်ပွဲတွေဖြစ်နေချိန်ဒီကျင်းပမဲ့ပွဲကိုဘယ်သူတွေတက်မလဲဘယ်သူတွေမတက်ကြဘူးလဲဆိုတာကိုအခမ်းအနားကိုသတင်းယူဖို့နေပြည်တော်မှာရောက်နေတဲ့ VOA သတင်းတောက်ကိုမိုးစော်ကိုမတ်စုမြတ်မွန်ကမေးမြန်းထားပါတယ်ခင်ဗျာ။
အခုအရင်ဆုံးမင်းချင်တာတော့ကိုမိုးစော်ရဲ့အခုကိုမိုးစော်ကဒီနေ့ပြီတော့မှအခုရောက်နေတယ်ဆိုတော့ပေါ့နော်ဘယ်နဲ့ဖြန်ပါသူတို့ကျင်းပမယ် NCA လက်မှတ်ထိုးပွဲနှစ်ပတ်လည်အခမ်းအနားကိုတက်မဲ့အဖွဲ့ဘယ်နှစ်ဖွဲ့ရှိပါလဲဘယ်သူတွေတက်မယ်လို့ရောတည်ထားပါလဲအဲ့ဒါအရင်ဆုံးသိပြစေကိုမိုးစော်ရဲ့
ဟုတ်ကဲ့ဒီမြန်မာပြည်မှာကြောက်မယ်ပေါ့လေဒီ NCA ရှင်းနေတဲ့အခါနာကိုတော့ကျွန်တော်မြန်မာပြည်ကဒီကိုင်းသားလက်နက်ကိုင်းဖွဲ့စည်းအားလုံးကိုဖိတ်ကြားရမယ်သိရတယ်ခင်ဗျအဲ့ဒီအချိန်မှာကျွန်တော်တို့ဒီ NCA လက်နက်ရေးထိုးထားတဲ့အဖွဲ့ဆွေပေါ်တဲ့ကနေပြောမှာကိုပိုးရကိုစလဲတွေနဲ့နော် NCA လက်နက်ရေးထိုးအောင်ပါဝင်တဲ့သူတွေကိုပိုးရတယောက်တည်းဆိုတော့သိရပါတယ်ခင်ဗျ
ကိုပွဲဆိုတာကနည်းနည်းထပ်ရှင်းအောင်မေးချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU ပေါ့လေဒီ KNU မျိုးသားစည်းရုံး KNU တို့နောက် CNF ချင်းအဖွဲ့တို့နောက် ABSCF တို့အဖွဲ့၃ဖွဲ့ကပြီးခဲ့တဲ့ဒီရပ်ပိုင်းအတွင်းကပဲ NCA ပြက်ပြဲသွားပြီဆိုပြီးတော့မှသူတို့ကြီးကြဲထောက်ထားတယ်လေဆိုတော့အဲ့ဒါကြောင့်မေးတာပါဆိုတော့တစ်ချိန်တည်းမှာပဲအခုကိုမိုးစောပြောသလိုဆိုရင်တော့ကိုပွဲတက်မယ်ဆိုတော့ဘသူတွေကဘလို့အနေထားနဲ့တက်မှာလဲဆိုတော့လည်းရှင်းအောင်ထပ်ပြီးပြောပြပေးပါရှင်
ဟုတ်ကဲ့အဲ့မှာတော့ကျွန်တော်ဒီ KNU ကဆိုရင်တော့ဒီ KNU ဥက္ကဋ္ဌဟောင်းပေါ့လေကိုကိုကြီးမူသူစေဖို့နောက် ABS ချက်ကဆိုရင်တော့ဒုဥက္ကဋ္ဌရဲဘော်မျိုးဝင်ပေါ့လေသူတို့ဥဆောင်ပြီးတက်ရောက်တယ်ဆိုပြီးသိရတယ်ခင်ဗျအဲတက်ရောက်တယ်ဆိုပြီးသိရတော့ဒီဥက္ကဋ္ဌကတော့ခုနကပြောလို့အဖွဲ့အစည်းကိုစားပြည်မှုပုံမျိုးမဟုတ်ဘဲနဲ့ဒီ NCA စာချုပ်မှတ်ရေးထိုးအမှာပါဝင်ခဲ့တဲ့ခေါင်းဆောင်တွေကိုဖိတ်ကြားထားတယ်ဆိုတော့လေအဲ့ဒီအနေနဲ့တက်ရောက်တယ်လို့သိရပါတယ်အဖွဲ့အစည်းကိုစားပြည်ပြီးတက်ရောက်တာမဟုတ်ဘူးလို့သိရပါတယ် CNS ကတော့ကျွန်တော်ကိုယ်လည်းအနေနဲ့ပြုလုပ်တာလည်းမရှိဘူး။နောက် NCA လက်မှတ်ရေးထိုးမှာပါဝင်ခဲ့တဲ့သူတွေလည်းပေါ့ဒီကြောက်တောက်တဲ့ကမရှိဘူးဆိုတော့သိရပါတယ်ခင်ဗျာ
။ဆိုတော့ဒါကတော့လက်မှတ်ထိုးခဲ့တဲ့ဥစ္စာပေါ့နော် NCA လက်မှတ်ထိုးခဲ့တဲ့တိုင်းရင်းသားအဖွဲ့တွေပေါ့လေ။အဲ့တော့ NCA လက်မှတ်မထိုးရသေးဘူး။ဒီလက်ရှိမှာလည်းညီညာရေးကိုဆက်ပြီးတော့မှဆွေးနွေးနေတဲ့ဒီအဖွဲ့တွေဘက်ကရောဘယ်သူတွေတက်မယ်လို့သိပါလဲရှင်။
ကျွန်တော်ဒီပြည်သားတော်ကတော့ကျွန်တော် NCA လက်မှတ်ရေးထိုးတဲ့ကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စည်းလို့လည်းဖိတ်ကြားရလို့သိရတယ်ခင်ဗျာ။လောလောဆယ်မှာတော့ကျွန်တော်တို့အရင်ကပေါ့လေဒီမင်းကျန်းရေးစုစုပွဲတွေပေါ့ဒီဒုတိယပုဂ္ဂိုလ်တွေရာဇဝင်တွေမင်းကျန်းရေးစုစုပွဲတွေမှာပါဝင်တက်ရောက်နေတဲ့ဒီ UDSA ဝါတို့နောက်မိုင်းလာအဖွဲ့တို့နောက် SSPP ပေါ့လေရှမ်းပြည်နယ်ဟိုမြောက်ပိုင်းက SSPP မြောက်ပိုင်းအဖွဲ့တို့ကတော့တက်ရောက်မယ်ဆိုတော့မှတင်းကြီးကြားကြည့်ရတယ်ပေါ့လေဒါနဲ့အခုကျွန်တော်ညနေ3နာရီလောက်အချိန်ထိမှာတော့သူတို့တွေမြေပြည်တော်ရောက်လာတာမရှိသေးဘူးဆိုတာမျိုးသိရပါတယ်။တော့တခြား NCA လက်မှတ်ရေးထိုးတဲ့အဖွဲ့တွေလည်းတက်ရောက်တယ်ဆိုတာကိုမကြားသိရပါဘူးဗျ။ဟုတ်ကဲ့
။နောက်တစ်ခုဆက်မေးချင်တာကနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်။နိုင်ငံတကာအဖွဲ့အစည်းတွေဘက်ကရောတက်ရောက်ဖို့ရှိလာဥပမာကုလသမဂ္ဂတို့လိုမျိုးအဖွဲ့အစည်းတွေပေါ့ကိုယ်စားလှယ်တက်ဖို့ရှိတယ်လို့ရောဗာတိထားပါလဲရှင်
။ကုချီရရှိတဲ့ကတိညာဆိုလို့ရှိရတယ်တူယုံနဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့ကကိုယ်စားလှယ်အဖွဲ့တွေတက်ရောက်မယ်ဆိုတာသိရတယ်။ EU နဲ့ကျွန်တော်တို့ UN ပေါ့လေကုလသမဂ္ဂ UN နဲ့ EU တို့ကတော့တက်မယ်မတက်မယ်ဆိုတော့အခုဒီဒီချက်ကမသိရသေးပါဘူးခင်ဗျာ။ဒီတူယုံနိုင်ငံကဆိုလို့ရှိရင်တော့ကျွန်တော်အာရှရေးရအထူးကိုယ်စားလှယ်ဒါမျိုးကဒီတရှိချင်းကောင်းဆောင်တွေတက်ရောက်မယ်ဆိုတာသိရတယ်။နောက်အိန္ဒိယကတော့ကျွန်တော်တို့အမျိုးသားလူထုရေးဆိုင်ရာဒုတိယအကြံပေးရာရှိပေါ့လေ။ဒါ Deputy Mission ရဲ့ Advisor ကဆောင်ပေးအောင်မယ်။ထိုင်းနိုင်ငံကတော့ဒုတိယနိုင်ငံကြားရေးဝန်ကြီးဥဆောင်ပေးအောင်မယ်ဆိုသိရပါတယ်ခင်ဗျာ။နောက်အဲ့ဒီမှာဒီအခြားဖိတ်ကြားထားတဲ့အဖွဲ့တွေကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ကြီးပေါ့လေ။နှစ်ပုံတင်ပြီးသားနိုင်ငံရေးပါတီ39ပါတီလား။အဲ့ဒီပါတီ30ကျော်ရဲ့နောက်လူမှုခြေပြုဖွဲ့စည်းတွေဒီ CSO တွေနောက် NGO RNG တွေလည်းဖိတ်ကြားထားတယ်ဆိုတော့မှသိရပါတယ်ခင်ဗျာ။
ဟုတ်ကမောဆောတစတဲ့ထမင်းချနာကဒီအခုဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟာဟွန်ဆန်နဲ့ဒီနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆာကာဝါတို့လည်းတက်ရောက်နိုင်တယ်ဆိုပြီးတော့မှဒီရပ်ပိုင်းမှာသတင်းတွေထွက်တယ်လေဆိုတော့သူတို့ရောတက်ရောက်ဖို့ရှိလားရှင့်
အဲ့ဒီတိုးစီစဉ်တဲ့သူတွေကိုကျွန်တော်မြင်းမြန်းကြည့်တဲ့အခါမှာတော့ဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟောင်ဘော်ဟွန်ဆန်နဲ့ဒါဂျီနီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌဆဆာကာဝါတို့ကတက်ရောက်ဖို့မရှိဘူးဆိုတာမျိုးကြားသိရပါတယ်ဗျာ
ဒီနောက်ဆုံးမေးချင်တာကတော့လုံခြုံရေးအခြေအနေပါဆိုတော့အခုကိုမိုးစောကနေပြီးတော့မှရောက်နေတယ်ဆိုတော့လုံခြုံရေးတော်တော်လေးတင်းတင်းကြပ်ကြပ်ချထားလားဘယ်လိုမြင်ရပါလဲလက်ရှိအခြေအနေကိုသိပြစေရှင
်လုံခြုံရေးကတော့ကျွန်တော်တို့ဒီနေပြည်တော်အဝင်ပေါ့လေအဝင်မှာတော့ဒီနေပြည်တော်အဝင်ဂိတ်ဒီမှာတော့တော်တော်လေးတင်းတင်းကြပ်ကြပ်ဆက်စည်းလာမျိုးရှိပါတယ်ဒီနေပြည်တော်မြို့တွင်းပိုင်းမှာကတော့သူတို့ချက်ချက်လုံခြုံရေးချထားတာရောတိတ်မပြေရပါဘူးသူတို့ဒီအခမ်းအနားကျင်းပတဲ့နေရာတွေပါလေတက်မှာတော့ဒီလုံခြုံရေးတွေထားတာလည်းရှိပါတယ်ခင်ဗျာကျွန်တော်ဒီကိုယ်စားလှယ်တစ်ခုရဲ့တစ်ခုဆောင်ပါလေဆိုလို့ရှိရင်လည်းသူတို့လုံခြုံရေးအပြည့်ပေးတဲ့အနေအထားမျိုးတွေတွေ့ရပါတယ်ဒီတော်မြတ်ဒီလမ်းမတွေပေါ်မှာတော့ထူးထူးခြားခြားတွေ့မြင်နေရတဲ့အဲလုံခြုံရေးတွေတွေ့ခြားခြားတဲ့အနေအထားမျိုးတော့ကျွန်တော်မတွေ့ရပါဘူးခင်ဗျာ
နေပြည်တော်မှာရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကိုမတ်စုမြတ်မွန်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညဘက်မြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့ဒုအတန်စီစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ မြန်မာနိုင်ငံကခက်ခဲတဲ့အခြေအနေတွေကြောင့်ထိုင်းနိုင်ငံလိုအိန္ဒိယနိုင်ငံတွေကိုပွဲစားတွေနဲ့တွားရောက်အလုပ်လုပ်ဖို့ကြိုးစားရတာကနေလူကုန်ကူးခံရတဲ့သူတွေအကြောင်းကိုတော့ Frontier မြန်မာရဲ့ဒုတိယစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။အဲ့ဒီနေရာနေထွက်ပြေးဖို့ဒီကိုကိုတက်တည်ဖို့လူနာမျိုးစုံစဉ်းစားခဲ့ဘူးလေ။
ဒီကလမ်းလေးကလည်းကျမတို့ကတည်းကအခုမိတော်ရမယ်မှမသိဘူးပေါ့နော
်။လူကုန်ကူးမှုတွေမတားဆီးနိုင်တာ၊လူကုန်ကူးခံရတာတွေကိုမကာကွယ်နိုင်တာ၊လူပွဲစားတွေကိုအရေးမယူနိုင်တာနဲ့ပတ်သက်လို့မြန်မာနိုင်ငံအပေါ်အမေရိကန်ကဝေဖန်ပြောဆိုလာခဲ့တာအတော်လေကြားခဲ့ပါပြီ။အခုအာဏာသိမ်းပြီးနောက်မှာလည်းစစ်တပ်ကလူကုန်ကူးမှုနဲ့ပတ်သက်လို့လှုပ်ပေးနိုင်တာတိတ်မရှိတဲ့အပြင်ပြည်သူတွေကိုလူလိန်လူပွဲစားတွေလက်ထဲရအောင်တွန်းပို့ပေးနေတဲ့အခြေအနေတွေကိုဖန်တီးပေးနေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တွေကကိုညီပတ်မူပေးရတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလို့တန်သတင်းတောက်ခင်းင်းဖြူစိုးကရေးသားထားပြီး Frontier မြန်မာရဲ့သတင်းတောက်တွေကတင်ဆက်ပေးထားပါရစေ။လုံခြုံရေးအခြေအနေအကြောင်းနာမည်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင်။
ဒီ2020ခုနှစ်ပြည်တွင်းစစ်မှာပေါ့နော်ဒီစစ်ကောင်စီနဲ့ KND ရဲ့တိုက်ပွဲဖြစ်ပြီးတော့ခင်မုံဖြစ်သူရှုရှုခဲ့ရတယ်ဒီကြံခဲ့တဲ့မိသားစုအတွက်ဒီထိုင်းမှာအလုံးလုံးကိုထွက်လာရင်းရနေပဲအလိုမတူပဲပြည်ထောင်စာဘဝရောက်ခဲ့တယ်အခုတော့ပြည်ထောင်စာအနေနဲ့လောက်ကန်ရည်တည်နေပါတယ
်အသက်30ကျော်အရွယ်မနန်းမူကပြောပြတာပါသူကကရင်နီပြည်နယ်တနီးကယားပြည်နယ်လို့တည်ကြတဲ့နေရာကဒေသခံတယောက်ဖြစ်ပါတယ်။သူယောက်ျားဟာ2021ခုနှစ်ဖေဖော်ဝါရီလဆရာနာသိန်းအပြီးမှာခုခံတော်လှန်ရေးတပ်ဖွဲ့တွေကိုဝင်သွားခဲ့ပြီးသူကတော့မိသားစုနဲ့အတူစစ်ရှောင်စခန်းမှာသွားနေခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကသူယောက်ျားတိုက်ပွဲကြသွားပြီးတဲ့နောက်မှာတော့ကလေးနှစ်ယောက်ရဲ့အမေနဲ့အတော်ရဲ့ကိုရှာဖွေကျွေးမွေးရမယ့်တာဝန်ရှိလာပါတော့တယ်။စစ်ဆောင်စခန်းမှာဆက်နေရင်မဖြစ်တော့ဘူးဆိုတာကိုသိလာပြီးတဲ့နောက်မှာတော့
ကျမတို့ဒုက္ခသည်စခန်းကမိန်းကလေးတွေအနေနဲ့တော့ဒီအာဏာသိမ်းပြီးတဲ့နောက်မှာပေါ့နော်ပြည်တွင်းမှာဘာမှလှုပ်ရှားလို့မရတော့ရရအလုပ်လုပ်မယ်ဆိုတဲ့စိတ်နဲ့ဒီဘက်ကိုထွက်လာဖြစ်ခဲ့တာပေါ့နော်ဒီစစ်ဆောင်စခန်းတွေကိုဒီနိုင်ငံသားမှအလုပ်ကောင်းကောင်းလုပ်ရမယ်ဆိုပြီးတော့တရားမဝင်လမ်းကြောင်းနဲ့ပို့ပြီးတဲ့ပွဲစားတွေလာပြီးလူစုလေးရှိတယ်အဲ့ဒီတွေကဒီလာစာကောက်ကောင်းရမယ်အနိုင်ခံမှလောက်ရမယ်ဆိုပြီးချိန်မင်းပြီးထွက်လာခဲ့တာပေါ့နော
်ဘန်ကောက်ကိုရောက်လာတဲ့အချိန်မှာတော့သူအလိန်ခံလိုက်ရပြီဆိုတာကိုသိလိုက်ရပါတယ်ဒါပေမဲ့သူမှာထိုင်းစကားကလည်းမတက်အထောက်ထားကလည်းမရှိအကူအညီကလည်းဘမတောင်းလို့တောင်းရမှန်းမသိခဲ့ပါဘူးပွဲစားကိုပြန်ပေးရမယ့်အကျွေးကလည်းသိန်း30လောက်တင်နေတာပါဒီလိုနဲ့ပဲသူမပိတ်မိနေခဲ့ပါတယ
်အဲ့ဒီနေရာနေထွက်ပြေးဖို့ဒီကိုကိုတက်တည်ဖို့လူလမ်းမျိုးစုံစဉ်းစားခဲ့ဘူးလေဒါမဲ့ကြံခဲ့တဲ့အသက်10နှစ်အရွယ်သမီးနဲ့ဒီ6နှစ်အရွယ်သားပြီးတော့အသက်ကြီးနေတဲ့မိဘတွေအားလုံးကကိုမရှိမဖြစ်တော့ဒီဒုက္ခတွေအားလုံးသီးခံရင်းနဲ့ပဲအလိုမတူပဲပြည်တန်စာဘွားရောက်ခဲ့ရပေါ့နော
်မနန်းမို့လို့ထိုင်းကိုလူကုန်ဝှခံလိုက်ရတဲ့ဇလန်းတွေကမကြုံစဘူးအထူးဆန်းမဟုတ်နေတော့သလိုအသေးဆန်းလည်းမဟုတ်နေတော့တာကစိတ်မကောင်းစရာပါဆရာနာသိန်းပြိပခါတွေဖြစ်လာတဲ့နောက်ဆက်တွဲအနေနဲ့လူကုန်ကူးမှုတွေကပိုပြီးတော့တိုးလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေကဒုအတန်ကိုပြောပါတယ်အမေရိကန်လူကုန်ကူးမှုအစီရင်ခံစာ2023အရဆိုရင်တိုင်းရင်းသားဒေသတွေနဲ့စစ်ဆောင်စခန်းတွေမှာလူကုန်ကူးမှုတွေကပိုဖြစ်လာနေတာပါ။ကင်းနီပြည်နယ်လူဦးရေရဲ့3ပုံ2ပုံဖြစ်တဲ့လူတသိန်းလောက်ဟာလည်းအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစစ်ဆောင်နေရတယ်လို့ UN OCHA ကဆိုထားပါတယ်။ကရင်နီအမျိုးသမီးအဖွဲ့အစည်း KNWO ကမော်ပရီမြာကတော့ကရင်နီပြည်နယ်ကအမျိုးသမီးတွေကကျိုးရတောင်ရလုပ်ငန်းမွေးမြူရေးလုပ်ငန်းတွေနဲ့သာအသက်မွေးခဲ့ကြတယ်လို့ဆိုပါရယ်။ဒါပေမဲ့ပြိပခါကြောင့်ဆစ်ဆောင်ဖြစ်လာတဲ့အခါမိသားစုကိုရှာဖွေကြွေးမွေးဖို့အတွက်တခြားအလုပ်တွေကိုရှာကြရပါတယ်။
ဒီအာနာမသိခင်ပုံကူးမှုမရှိဘူးဆိုတော့ဟာတော့မဟုတ်လေနော်ဆိုတော့ဒီပုံကူးမှုတော့ရှိတယ်ဒါပေမဲ့ပို့ပြီးတော့မှဒီ2023အာနာသိပြီးနောက်ပိုင်းမှာသာအဲ့ဒီကူကူမှုပုံဖြစ်သွားတယ်လို့ပြောလို့ရတာပေါ့နော်အဲစီဘီရှာရီရဲ့ UI တွေမှာတို့ရှိအဲ့တော့ဒီကတည်းကဆွဲထားတာမျိုးတွေအဲကျမတို့ရဲ့စက်တီတွေမရှိခဲ့တဲ့မျိုးတွေတို့ရှိချင်း UI တွေဆက်မှာအဲဒူနေအေးတွေမှာဟိုပေါ့ဖိုင်ဖောက်ခါတဲ့ကိစ္စမျိုးတွေကြောင့်မလို့ဟိုရိတ်ခါရကျင်လို့မရဘူးဖြစ်စီကုန်တယ်ပြန်လာလို့လည်းမရဘူးပြန်လာလို့ကြည့်ရဒီမိုက်ထောင်တဲ့အဲ့လိုမျိုးတွေပေါ့နော်တချို့မိသားစုတွေရဲ့အလိုအနေနဲ့ဖြစ်တော့တည်တောင်းနေရတဲ့ရုပ်တံရရတဲ့ဆွေတမလို့တိတ်ခေါမှုအများကြီးရပါတော့
ဆရာနာသိမ့်မိကလေးကတိုင်းပြည်ရဲ့စီးပွားရေးကြာဆင်းနေပြီးဆင်းရဲမွေးတင်မှုနှုန်းကနှစ်ဆဖြစ်လာပါတယ်ကိုဗစ်နဲ့ပြိပခါကြောင့်ပညာရေးနှောင့်နှေးသွားတဲ့လူငယ်တွေမှာအလုပ်ကံကလည်းမမယ်ရရမရှိပါဘူး။ဒါကြောင့်လူငယ်တွေမှာလူကုန်ကူးခံရနိုင်ခြေကပိုများလာတယ်လို့ကယင်နီလူခွင့်ရေးအဖွဲ့ KNHRG ကကိုပညာကပြောပြပါဗျာ
။လူငယ်တော်များကရရအလုပ်ကိုပဲသွားလုပ်ကြတော့ပါ။အဲ့ဒီတော့ကြောင့်မို့ကျွန်တော်ဦးကတော့ဒီချိုးဒီဟိုကွဲစားတွေကုမ္ပဏီနဲ့ချစ်ဆက်တာရှိတယ်မဟုတ်လဲတူအချင်တူတူချစ်ဆက်ပြီးတော့မှနိုင်ငံသားတွားကြတယ်အဲ့တော့ process ကိုကြည့်မယ်ဆိုရင်ဒီကူတကကိုလာပြီးတော့မှကျွန်တော်တို့ဒီဒီလူကိုကူးတဲ့တူတကလာတော့လာရှာကြအောင်မလို့လားသူတို့ကလည်းကချစ်ဆက်ပြီးတော့မှတွားတဲ့လူတွေပုံများလာတယ
်အနာသိမ့်ပြီးတဲ့နောက်ပိုင်းမှာတော့လူကုန်ကူးခံရတဲ့အရေးအတွက်အချက်လက်ကိုရဖို့ခက်ခဲပါတယ်ဒါပေမဲ့တိုးလာတာကတော့တေကြတယ်လို့ကိုပညာကယုံကြည်ပါတယ်ကရင်ပြည်နယ်ကနေတလကို10ရောက်လောက်တော့လူကုန်မှုခံရနိုင်တယ်လို့သူကခန့်မှန်းပါတယ်။ KNWO ကမော်ပရီမြာကတော့ကရင်ပြည်နယ်မှာဖြစ်တဲ့လူကုန်ကူးမှုနှစ်ခုသုံးခုကိုနှစ်တိုင်းကူနေကြပါ။ခုတော့တစ်နှစ်ကို6မှုကနေ10မှုလောက်ထိသူမှကြားနေရပါတယ်။ဒါပေမဲ့သူတို့ဒီကိစ္စကိုမကူညီနိုင်တော့ပါဘူး။တခြားခက်ခဲတွေရှိနေလို့ပါ။လူကုန်ကူးမှုအတွက်နေဆက်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ခဲ့တဲ့ကွန်ရက်တွေကပြတ်သွားခဲ့ပါပြီ။အနာမသိခင်ကတော့လူကုန်ကူးခံရမယ်ဆိုရင်မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့ကိုမိသားစုဝင်တွေကသွားရောက်တိုင်နိုင်ပါတယ်။ခုကာလမှာတော့ပြည်သူတွေကစစ်တပ်ထိန်းချုပ်ထားတဲ့ဗဲဆိုးရဝန်ထမ်းကိုမှအယုံကြည်မရှိတော့ပါဘူး။ဒီနှုန်းကဆိုလူကုန်ကူးခံရတဲ့သူတွေကိုကူညီဖို့ KNWO လိုအရက်ဖက်အဖွဲ့အစည်းတွေကမြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖြတ်ရေးရဲတပ်ဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်ကြပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာတော့လူကုန်တိုင်းရဲဘက်ကလည်း KNWO ကိုဆက်သွယ်တာမရှိတော့သလိုသူတို့အနေနဲ့ကလည်းလုံခြုံရေးအဖွဲ့တွေနဲ့ဆက်ဆက်မယ်ဆိုရင်မလုံခြုံဘူးလို့ခန့်စားရပါတယ်။ဒီလိုအတားအဆီးတွေရဲ့ရလက်ကတော့လူကုန်ကူးခံရတဲ့သူတွေကိုဘယ်လိုကူညီရမလဲဆိုတာကိုမသိတော့တာပဲလို့မော်ပရီမြာကပြောပြပါဗယ်
။အာဒီကနားနဲ့ကလည်းကျမတို့ကတူအခုညီတောင်းရမယ်မှမသိဘူးပေါ့နော်ဆိုတော့ရဲကူညီတောက်ပြန်တော့လေဒီကလာမှာကရဲကပူဘရမငွေတွေညှိတယ်ကိုရဲအကူညီပေးတဲ့အဖွဲ့အစည်းရဲ့လုံခြုံရေးရရောဝူထားရဲ့လုံခြုံရေးရပါဒါစုရရတော့အကိုအတွက်လည်းစုရရတယ်ပူပေးတင်တယ်ဒါပေမဲ့ဘလို့ပုံစံနဲ့ကူရမယ်မအဲ့လိုတင်နေဖြစ်တော့အခါရဲအကိုကခါရဲသူတွေကိုနိုင်ကြလဲဟိုဘဒူဘေဝါတက်တက်တက်တက်မဲ့မမတီးရနေသားမျိုးမှာသူတို့ဖန်ခံလိုက်ရတယ်ထောင်ကျခံလိုက်ရတယ်အဲ့လိုမျိုးတွေပုံစံမျိုးနဲ့ပဲကျမတို့တတိချက်လက်တွေရတယ်အဲ့လိုပုံစံမျိုးပဲတော့ဖြစ်သွားတယ်ပေါ့နော
်လူကုန်ကူးတဲ့သူတွေကိုမိရင်ဘလို့ဖြစ်တံပေးတာတွေကိုလုပ်နေတယ်လဲအမေရိကန်လူကုန်ကူးမှုအစိုးရခန်းဆောင်မှာတော့စစ်တပ်ဘက်ကဘာမှထိထိရဲရဲလုပ်နေတာမရှိဘူးလို့ဆိုထားပါဗျ။လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့စစ်တပ်ဒါမှမဟုတ်အစိုးရဝန်ထမ်းတွေအပေါ်မှာလည်းဘာမှအရေးယူမှုမရှိဘူးလို့ဆိုထားပါသေးတယ်။ပိုဆိုးတာကစစ်တပ်ကနေ2005ခုနှစ်လူကုန်ကူးမှုတားဆီးကာကွယ်ရေးဥပဒေကိုစန့်ကျင်ပြီးကလေးသူငယ်နဲ့အရွယ်ရောက်တဲ့သူတွေကိုအတင်းအဓမ္မအလုပ်စေခိုင်းတာတွေလည်းရှိနေပါတယ်။တန်ကောက်မှာရောက်နေတဲ့မနန်းမိုတယောက်ကတော့သူရတဲ့အလုပ်ကိုပဲဆက်လုပ်ဖို့လက်ခံလိုက်ရပါတယ်။အနာမသိခင်ကဘွားလေးစီကိုအတွေးကပြန်ပြန်ရောက်သွားပေမဲ့ကြာကြာတွေးနေခွင့်တော့မရှိတော့ပါဘူး
။အရင်ကရွာမှာအမျိုးသားနဲ့ကိုပိုင်အိမ်နဲ့ခြံလေးလေးရှိတယ်လို့ဒီအမျိုးသားကစိုက်ပျိုးလုပ်ပြီးမိသားစုကတော့မချမ်းသာဘူး။ဒါမဲ့ပုံမှန်ဝင်ဝင်နဲ့အဆင်ပြေခဲ့တယ်ဒီ2021အာနာသိမ့်လိုက်တဲ့အချိန်မှာတော့မျိုးသားသူခင်ချင်းနဲ့သူလက်နက်ကင်တိုက်ပွဲဝင်သွားရတယ်ပေါ့နော် ဒီအချိန်ကစပြီးတော့ဒီတမိသားစုလို့ထွက်ပြေးဒိတ်ဆောင်ရနေသည်ကင်းနေဒုက္ခသစ္စာမှာခုလိုနေထိုင်ရင်းနဲ့ပဲအခုလိုဘဝရောက်ခဲ့ရတာပါအားလုံးကအာနာယူတဲ့သူတွေကြောင့်ပါပဲ
ကျိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးရတွေကိုလည်းကျေးဇူးပါတယ်ရှင်နောက်တစ်ပတ်ထုတ်လွှင့်မယ့်ဂျိုးတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင
် Frontier မြန်မာဝိုင်းတော်သားတွေစီစဉ်တင်ဆက်တဲ့ဂျိုးတန်စီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကွာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်မှာတော့ဥတုရာသီဖောက်ပြန်မှုနဲ့အစိုးရတွေရဲ့တာဝန်အကြောင်းကိုတင်ဆက်ပေးသွားမှာပါကဘာကြီးပူနွေးလာတာအပေါ်အေးအယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်အစိုးရတွေပေါ်တရားစွဲမှုတွေကဘာတဝန်းများလာနိုင်ပါသလားတဘာဝပတ်ဝန်းကျင်အရေးကျွမ်းကျင်ပညာရှင်ဦးဝင်းမျိုးသူနဲ့ဦးတမောင်သန်းကဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာဆွေးနွေးတင်ဆက်ထားပါတယ်ခင်ဗျာ
ဝိုင်းပူနွေးလာတာနဲ့ပတ်သက်ပြီးအေးအယူဆောင်ရွက်ဖို့ပြက်ကွက်တဲ့အတွက်ပေါ်တူဂီနိုင်ငံကလူငယ်6ဦးကဥရောပတလောကအစိုးရ32ဖွဲ့ကိုဥရောပလူခွင့်ရေးဆိုင်ရာတရားရုံးမှာစက်တင်ဘာလနောက်ပိုင်းကတရားစွဲလိုက်ကြပါတယ်လူခွင့်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းတဲ့ဥပဒေရေးရာကိစ္စတွေနဲ့ပတ်သက်ပြီးဒီကနေ့ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူကတော့အင်္ဂလန်နိုင်ငံ Oxford Tech ဆိုမှာအဲ့သူသေးတီဖြစ်ရောက်ရှိနေတဲ့ဦးဝင်းမျိုးသူဖြစ်ပါတယ်မင်္ဂလာပါဦးဝင်းမျိုးသူခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ဆရာကြီးဒီတဘာဝပဝင်းရှင်ထိန်သိမ်းရေးကလူခွင့်ရေးခြေကလူခွင့်ရေးဖြစ်တယ်ဆိုတဲ့အယူဆပေါ့နော်ဒါကျွန်တော်တို့မြမပြည်အတွက်တော့အတော်လေးစိတ်နေသေးတဲ့အယူဆဖြစ်မှထင်ပါတယ်ဆိုတော့တဘာဝနဲ့လူတစ်ဆက်တစ်ဆက်တည်းဖြစ်မြင်လာတဲ့သဘောပေါ့နော်ဆိုတော့ဒီအယူဆရဲ့သဘောကဘာလဲဘာကြောင့်ဒီအယူဆကလှုပ်ရှားမှုတက်ကလေးဖြစ်လာရတာလဲဆရာနည်းနည်းလေးရှင်းပြပေးပါခင်ဗျာ
တက်ရှင်နေထိုင်နိုင်ဖို့အတွက်ကျွန်တော်တို့ရဲ့ရေမြေတောတောင်မျိုးကိုတဘာဝရေမြေတွေကိုထုတ်ယူသုံးဆွဲပြီးတော့ကျွန်တော်တို့ကမိခိုနေရတယ်ပေါ့အဲ့လိုမိခိုတဲ့နေရာမှာဒီဟာတွေဒါလူသားတိုင်းကပေါ့နော်လူသားတိုင်းကဒီခွင့်ရေးရှိတယ်ဒီတဘာဝရေမြေတွေပတ်ဝန်းကျင်တွေပျက်စီးပြိုတင်တဲ့အခါမှာသူ့ရဲ့နေထိုင်ရှင်သန်ကွင်းကိုပါလာပြီးထိခိုက်တာဖြစ်တဲ့အတွက်ဒါကိုဒါတဘာဝပတ်ဝန်းကျင်နဲ့လူခွင့်ရေးနဲ့ဆက်ဆက်တယ်ဆိုတော့ဒါအခြေခံစဉ်းစားချက်ပေါ့အဲ့တော့အခုဒီနေ့ဖြစ်နေတဲ့ကိစ္စအထူးသဖြင့်နောက်နိုင်ငံတွေပေါ့နော် global north လို့ခေါ်တဲ့ဒီဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေမှာဖြစ်တာကတော့ဒါမကြသေးခင်ကကျွန်တော်တို့ဒီပေါ့နော်ဒီအယူဆပေါ့ပတ်ဝန်းကျင်နဲ့လူခွင့်ရေးနဲ့အဆက်ဆက်ကတော့မြန်မာနိုင်ငံအတွက်စိတ်နာနေမကဘူးအာရှအတွက်ပါစိတ်ဝင်ဝင်ထင်တယ်တိုးတော်လည်းကျွန်တော်တို့ဒီဘက်နောက်နိုင်ငံဖွံ့ဖြိုးတိုးတက်တဲ့နောက်နိုင်ငံတွေမှာတော့ဒီကိစ္စကပိုပြီးကြည်ကြည်လောက်လောက်ဖြစ်လာတယ်ဖြစ်လာတဲ့အကြောင်းရင်းကလည်းဒါဥပဒေစီးနှောင်မှုပေါ့နော်ဥပဒေစီးနှောင်မှုတွေဖြစ်ထွန်းတိုးတက်လာတာကြောင့်ဖြစ်တယ်
။ဟုတ်ကဲ့ခုနဦးဝင်းမျိုးသူပြောသွားလို့ပဲပေါ့နော်တဘာဝပတ်ဝန်းကျင်ဆိုင်ရာထိန်းသိမ်းရေးမူဝါဒချမှတ်အောက်တဲ့ဖော်ဖို့ပြက်ကွက်တာကိုဥပဒေချိုးဖောက်မှုတရားဖြစ်နေရှုမြင်ပါကြတာဒါကတော်တော်လေးစိတ်ဝင်စားစရာကောင်းပါတယ်။အထူးသဖြင့
်မတိုင်ခင်ကတော့ဦးတင်မောင်နိုင်ရဟိုကတော့ရှိတယ်ကျွန်တော်တို့ ICC ကဒါကိုလက်ခံပြီးသားပါ ICC မှာလည်းပတ်ဝန်းကျင်ပျက်စီးပြုံးနှင်းခြင်းဟာကျွန်တော်တို့crying against humanity ပေါ့နော်လူသားမျိုးနွယ်တွေကိုချိုးဖောက်တာတူတယ်ဆိုရဲဒါပြည်ထောင်ချက်တော့ရှိပြီဒါတော့ကလေးသူငယ်လို့လို့ဒီတော့မဟုတ်ခြုံပြီးတော့ပေါ့ဗျာသူကပျက်စီး
တယ
်ခုကြတော့ပိုလေးနဲ့လာတယ်ပေါ့နော
်ဒါဒီဟာကဘလောက်ထိအားကောင်းကျေပြတ်လာနိုင်တယ်လဲဒီလိုချ
ောင်းအဲ့တော့ဆောင် ICC ကတော့လက်မှတ်ထိုးမှလို့ဘာလို့ဖြစ်မှာပေါ့ဗျာနော် ICC အဖွဲ့ဝင်နိုင်ငံဖြစ်မှာဘလို့ကောင်းတဲ့ form လဲအေးအေးယူမလဲဆိုတာတွေကဟုတ်ပြဿနာရှိတယ်သို့တော့ကူကောင်းရဲ့စီနော်မှုကတော့ तू ကဘာလဲဆိုတော့ Paris Agreement မှာပါလာတယ်အဲ Paris Agreement မှာပါပြီးတော့ तू ကနိုင်ငံလိုက်ဥပဒေစီနော်မှုရှိတယ်ပြီးတော့ तू regional လိုက်ပေါ့ region လဲဆို
ဒါဒေတာတွင
်ရှိတော်အရှာဆိုရှိတော်အရှာလိုက်ပေါ့ဗျာအခုဆိုရင်တော့ဥရောပတမကဆိုဥရောပတမကလောက်ပေါ့နော်အဲ့တော့ကျွန်တော်ထင်တယ်အဲ့ကျွန်တော်အဲ့ဒါတော့ပြန်စစ်ဖို့လိုတယ်ဥရောပမှာအင်္ဂလန်ဆိုရင်ဥရောပတမကထွက်လိုက်တော့လည်းပဲဒီဥရောပတရားစီရင်ရုံးနဲ့ jurisdiction နဲ့သူချိတ်ဆက်ထားတဲ့ပုံရှိပုံရတယ်ဒါ still ဒီကထွက်လာတဲ့ဆုံးဖြတ်ချက်အင်္ဂလန်ပေါ်မှာလည်းလာပြီးတော့လွှမ်းမိုးမှုရှိနေသေးတယ်ပေါ့နော်အဲ့တော့ဘာလဲဆိုတော့သူတို့ကဒီလိုမျိုးဖြစ်ရင်မလိုက်နိုင်ရင်ဘာလုပ်မလဲဆိုရင်အဲ့ကောင်ကြီးကကြီးလေးတဲ့ဒ General Danjing will be a time, the Gelu, the Nanganya. And I hear through to at the Gelu window when Bowie Pidomali, Diboma Mudibu, and now see why Lumwe, Sasamu Diboma, a colonel, not so dead yet, Kadari, Pimas, or
Tanidoye,
Limatalu, Miahuboya.
Tanidoye, Danje, Tumyaning, or Pamela, Kuning, I never any win it, Kuna, the Bawane, Luque, a gout of Homu, Lomala.
And I
let you let it show Lame the Bobo.
Not to Kajarole through the consumer, Begajaro, Penang, Litale, and a product of Bobby Weddle, see why Quinlayale, the Bowingin, Bobiro, oh, so I'm probably Lisa Liner, Project D, Dario Bobiro, Tosa Dure, Nene, Bobiro, Litale Kajaro, Yenimon and Edgar, and Nangani Doma, what Dinang, Pedra, she needed, Uri Jamshi, too much, and see why Quinlani, what through Nedores, or Dow Drua.
ပေါ်စာလို့ရောမရဘူးပေါ့ဗျာဒါဥပဒေစုံအောင်မရတာပေါ့ဒါကြောင့်ဒါကတော့အတိဖြစ်ပေါ်တိုးတက်လာတဲ့ကိစ္စရတူပေါ့နော်ဟုတ်တယ်ခုနကျွန်တော်စိတ်ဝင်လာတာကဒီလက်တွေ့တရားဥပဒေအကြောင်းအရဆောင်ရွက်တဲ့ခါကြတော့လူခွေရေးကိစ္စတွေကိုဖြည့်ရှင်းတဲ့နီလန်တမှုခုံရုံးရှိတဲ့နေရာဒေသပေါ့ဒါကလည်းကျွန်တော်တို့ဥရောပမှာရှိတဲ့လက်တင်အမေရိကမှာရှိလာပြီးအာဖရိကမှာရှိလာဒါပေမဲ့အာရှမှာဆ
ပါဝင်ရင်ထိတ်လေးရာအချိန်ကလူခွင့်ရေးဆိုတဲ့ယူဆကအာရှအစိုးရတွေကြားမှာရောအကောင်းပါမလားညီလူတွေကြားမှာတော့အကောင်းလာနိုင်မှာဒီလိုနှစ်ပိုင်းရှိလာမယ်လို့ထင်တယ်ဟိုမျိုးတော့နောက်ကတော့ဗျာဒါ ဂျပန်မှာတော့အကောင်းလာနေဆရာရှိတယ်ဘာလို့သူတို့ကတနည်းအားဖြင့်သူကအိုအီစီတွေမှာလည်းပြန်ပြီးတော့ပတ်သက်ဆက်နွယ်မှုရှိနေတော့ဒါအိုအီစီဒီဘိုင်းနင်းရှိတော့ဒါသူတို့ကလိုက်နာတယ်ပေါ့သူတို့နိုင်ငံလိုက်ဥပဒေပြဋ္ဌာန်းနာမပြဋ္ဌာန်းနာတွေကတော့မလို့သူမဂျပန်ဆိုရင်သူကတော့ဥပဒေနည်းနည်းတော့ထုတ်ပြန်မှာမဟုတ်သူတို့လည်းစီးပွားရေးခွင့်လည်းမပြောင်းတော့သူကတနမန်ရေးရလှည့်ပတ်နေမယ်သဘောတော့
ไอ้เอ้สงสัยจังจ้ะอะเต้เต้ชื่อนี่มาบ่รู้ไม่เปล่าหรอกอะเต้เต้เนี่ยมาแล้วบิสซิเนสเนี่ยเอนไวรอนเมนต์เนี่ยปัดตะเดี๋ยวหญ่จัดดิป่าเลยตะมัดจัดดิป่าเอดเวิร์ดกูตะเก้กูรีสปอนซิเบิลบิสซิเนสเลุเตกงนี้กูมาไล่หน่ามาลิไล่หน่าไล่หน่ากูตรุเดปะทั้นแช่ผิดกงน่ะบ่เปียกูอ่ะนอกตะคูอ่ะดะดีทามีลาดามะกูกงนี้ด้านอ่ะ ESG ကိုပြောလာတာဗောနော်အင်ဗိုင်းရွန်းမန့်ဆိုရှယ်အင်ဂါဗာနန့်ဆိုတာသူတို့ရဲ့အော်ဒီရီပို့တည့်ရင်ကိုဒါ ESG မှာဘယ်လောက်လုပ်ထားလဲဆိုတာမဖြစ်မနေပေါ်ပြရတဲ့အစီအင်ခံစာတွေဖြစ်လာဒီ ESG အစီအင်ခံစာမပြောရဲဂျပန်မှာတော့ဖြစ်လိမ့်မယ်အာဆီယံကတော့ဝေးနေပါသေးတယ်အာဆီယံကတော့သူကပတ်ဝန်းကျင်မျိုးနဲ့လူခွင့်ရှိတော်မှာသူကတည့်ရတိုင်းပဲလေ ဆိုတော့ဒါလိုပါပေါ့သူတို့မှိန်ပြီးတော့ကြည်နေတာပေါ့ဗျာအဲ့ဒါမှမနေနဲ့ပိုလဲတဲ့စင်ကာပူကိုမလေးရှားတို့ကလိုက်တန်ရောင်ပြစ်မှာပေါ့တန်ရောင်ပြစ်ပြီးတော့သူတို့ကကြည့်ချက်ပြီးတော့လုံမှာမတော်တော်ဘူးလားစီးရက်စ်လေးကောင်းတဲ့ဖော်မယ်လို့တော့ကျွန်တော်မထင်ပါဘူးစီးဝါရေးခွင့်လန်းရှိရင်တော့ယူလိုက်မယ်တော်တော်အုပ်တွေကကိုကိုကိုကိုတို့ပြန်ပြန်ဒုန်းနဲ့ရိုင်းမယ်ဟာပြီးတော့သူတို့လုံ
ဆက်လောက်ရှားမယ်ဆိုရင်သူတို့အတွက်စိတ်ခေါ်ချက်တွေကဘာတွေဖြစ်ပါလဲအဲ့တော့နံပါတ်1ချက်ကလူခွင့်ရေးသမားတော်မှာပြေးနေရတော့ပတ်ဝန်းကျင်သက်တည်းပဲဆိုလို့ရတော့အဝေးကြီးမှာပေါ့နော်လူတော်မှဂရုမစိုက်တော့ပတ်ဝန်းကျင်ကပို့ပြီးတော့ကျွန်တော်တို့တွေကပို့ခက်သွားတာအဲ့တော့ကလေးခွင့်ရေးဆိုတာဘမတ်စင်မြန်မာနိုင်ငံကလေးခွင့်ရေးမှာလက်မထိုးတာရဲ့နိုင်ငံပဲလေတကယ်ကိုလေးစားလိုက်နာမယ်တော ตัวกองเดียวพอไม่คลีดเงินคนยี่มาปีจะว่าไม่ลดได้ไปเลยประตูพี่บอกว่าด่าเราประมาณนั้นแหละเชียนนั้นไงกาลาดคือจะได้กาลาดคือเพี้ยเดนี่อะไรส่วนเลือดที่มากองเดียวพอโอ้สุดาเราเตะบีเราเลือดที่ตัวว่าไม่จ้าโอ้สุดาเราอารมณ์ที่บีดาเฉยไปตัวยี่จีเราจันรู้พี่ว่าหนีได้ที่เฟดเรย์บ่เนาะที่มูริสิบีเป็นเรื่องเล่นจังเป็นตัวอะไรเฟดเรย์นั่งเงินทองไม่ส่วนเนาะที่เชื่อที่ว่าเส้นสายบีเราจันรู้สามารถบอกเลยที่ป่าวงี้สายนี่ที่อ่ะมีอ ကျွန်တော်တို့ကအဲ့ဒီကိုခွဲဝေတုံးဆွဲတာဘာဝိညာဉ်နဲ့ဆက်ဆက်နေတာဟုတ်เนาะအဲ့တော့ကျွန်တော်ဂျမ်မစ်ချုပ်ပြောရရင်တော့ဗျာဟိုလူတွေအားလုံးမှန်းချုံနဲ့ဆောင်းရပြောလို့เนาะဒီလူခွင့်ရရှိတယ်လို့เนาะလူအများစုအကျိုးရှိတာကိုဆုံးဖြတ်တယ်ဆိုတော့ပြင်မဲ့လေလူနည်းစုရဲ့မပယ်နှုတ်နိုင်တဲ့ လူများအားနဲ့ပူကြလို့လည်းမရဘူးဒါပေမဲ့လူနည်းစုဆိုပြီးတော့ခွင့်ဥကံလို့လည်းမရဘူးပေါ့ဒီနှစ်ခုကိုဖျက်ဖို့ကတော့ကျွန်တော်တို့အတွက်နိုင်ငံရေးပုတ်စားပဲအဲ့ဒါနဲ့တင်းတင်းနဲ့အခြေခံဥပဒေတွေကိုရေးရမယ်ပြုရမယ်ဒါကကျွန်တော်တို့လောလောလတ်နိုင်ငံရေးတိုင်းပြည်တိုးတက်တောင်းလဲရေးကိုစိတ်ဝင်စားတဲ့လူတွေတည်းကမဖြစ်မနေလို့ပါမယ်အခုချစ်ပေါ်လာတဲ့ဟာတွေကကျွန်တော်တို့အတွက်ပါတာဘလို့လ
Okay. Aku sunu tebya dua juga lor. Ingat nengah asal tergoma. Etu tebi ti yosi ni de uen yotu cipare. Jangan tak.
Democracy look in a Kepianga season go, Utamang Danga, Sunuit in Saka, Pibare, Majagi Maro, Ashana season go, Tolan Pidabo Shibare.
Pure American than a dream and dream yenigo. Telegram Lumukoya Samina Malay Shizana Mare. Pure Telegram Samina Lisa, t.me/BurmeseViewingNewsma, join up for Chase Yari Bashi.
Few Americans and Annie Natana set Tongune, October, Salia, Saninia by Mimabada season ago, Nyakunagan is NIT, Line to Media, Thousand and Azatine, Line and Media Diakuze Rugan is Sabio Tanlan Penibare, Agusa be told and be met season, Dudia by Mara, Ashananga, Lea, Siva, Dremiane, Uduya Dine, Nagagaba season ago, Tolan Pimaba, Tidegama, Yinzono, Ashananga season go, Tolan Pimaba. Now Ashaga, Pientane, Israel, Hamas, Palestine, Bibakane, now can the mind down the Chuguro, Diba Ashanangay, Sizama, Guzo Mujoga, Disabi Tabarak, yeah.
Audubala Konyanega, Palestine, Gaza, Kanyon Didama, Chizide, Hamas, Apueha, Israel, Yudia, Wayo, Daika Kere, Dre, Lubang, Tongtong, Allah, the Sungabi, Amyabia, Dan Yashi Bagabarim. Israel, Gaza, Dida, Gu, Chechen, Letungian, Bonje, Taika, Kede, Dwe. Sadoyan, Taujani, Ti, Palestine, Tongkua, Jolau, Tisombi, Lubang, Leading, Tongdong Lau, Po in Songkwa, Tribiavare. Gaza, Nezama, Israel, in our Tongdin Laha, Gaza, Dida, Gu, Mia, Timbai, Po, Timbian, Tabare. Gaza, Miao Banga, Palestine, Yada, Tatan, Tatin Lau, Tong Bangu, Nasalina, Drin, Tokwa, Jabu. Israel, Jinja Gebare. How do Bala Sadoenima, Tone Tone Chile, Palestine is starting to Kornijavi Pipare? Do Tatanja, Won Nasalina, Dwin Shrikane Kesaha, Mupina Kesa, Lukula Tamaga, Dwin Mujogara, Piosubare.
Moving more than 1 million people across a densely populated war zone.
Name Yitkulonga, Wayan Peso, Kanayabi, Luye Tutabi, Sibi Jayonide, Niaga, Do Tatanjogo. Yelemshi, Sadiamashi, Niziamashi, Niago, Shribu Suragaro, Mapinane, Kisababe.
Islamic Kugantola is Lusha Muru, Debe Yare, Hamat, Puebu, Taugua, Shisek Kunakunema, Sardin, Turongabare. In Chibnangama, Taugua, Nase Kunigadega, Turongade, Muslim Yi Kuromia, Apue, Muslim Brotherhood, Palestine, Apuegue, appeared Turongera, Pipare. Hamas Apweha, Palestine Nangando, Turambo, Diga Yimanche Chatabi, Israel Nangan Tishi Mugo, Adima Mabudulo, Israel Belo Nyanjan Yiswene, whom you go ma Lemakambabu, Achatapema, Palestine Go Usane, Apweta Puegaro, PLO, Palestine Lumyoi, Pue Pipare, Tangua Chaza Legunema Sadin Turangabi, Ludimiare, Quelundu, Yasa Arafaga, Usangebare. PLO ဟာအစ္စရေးနဲ့ဆက်စပ်ညီနိုင်မှုကိုလက်ခံပြီးအပြန်အလှန်အတိအမှတ်ပြုက1994ခုနှစ်မှာပါလက်စတိုင်းဒေသကိုအုပ်ချုပ်တဲ့အစိုးရကိုဖွဲ့စည်းခဲ့ပါတယ်။ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကအတိအမှတ်ပြုလက်ခံပါတယ်။2006ခုနှစ်ရွေးကောက်ပွဲမှာတော့ဟာမတ်စ်ကအနိုင်ရခဲ့ပါတယ်။ဒါပေမဲ့ဟာမတ်စ်နဲ့ PLO အကြားအာဏာခွဲဝေးကိစ္စတွေမှာအဆင်ပြေအောင်ဆောင်ရွက်နိုင်ခြင်းမရှိဘဲပဋိပက္ခတွေဖြစ်ခဲ့ပါတယ်။အဲ့ဒီနောက်တော့ဒီကနေ့အထိအနောက်ဘက်ကမ်းခြေဝက်စ်ဘန့်မှာ PLO ကအစိုးရအဖြစ်ဆက်လက်အုပ်ချုပ်နေပြီးဂါဇာကမ်းမြောင်ဒေသမှာဟာမတ်စ်ကထိန်းချုပ်အုပ်စိုးထားပါတယ်။အစ္စရေးကိုအတိအမှန်မပြုတဲ့ဟာမတ်စ်အဖွဲ့ဟာအခုလိုဝင်ရောက်တိုက်ခိုက်ဖို့ကိုစတင်ထူထောင်စဉ်ကတည်းကလျှို့ဝှက်အစီအစဉ်အဖြစ်ချမှတ်ထားတာဖြစ်တယ်လို့ဟာမတ်စ်ထိပ်တန်းခေါင်းဆောင်တူကAmerican NPR အတံလွင်ဌာနကိုပြောဆိုခဲ့ပါတယ်။ Israel နိုင်ငံကိုတော့1948ခုနှစ်မှာ Jewish Agency Jew အဖွဲ့ခေါင်းဆောင် David Ben Gurion ကဦးဆောင်ပြီးဗြိတိသျှသိမ်းပိုက်ထားတဲ့ Palestine နယ်မြေမှာထူထောင်ခဲ့တာဖြစ်ပါတယ်။ Palestine ဒေသကိုဗြိတိသျှက1916ခုနှစ်မှာသိမ်းပိုက်ခဲ့ပါတယ်။အရင်က Turkey Ottoman သိမ်းပိုက်ခံ Palestine ဒေသဖြစ်ခဲ့ပါတယ်။အစ္စရေးထူထောင်မှုကိုအမေရိကန်ပြည်ထောင်စုကကြောတော့နောက်ခံပြုခဲ့ပြီးအစ္စရေးနိုင်ငံထူထောင်ကြောင်းကြေညာတဲ့မေလ14ရက်နေ့မှာပဲအမေရိကန်သမ္မတထရူမင်းကချက်ချင်းအတိအမှတ်ပြုခဲ့ပါတယ်။ဟာမတ်အဖွဲ့ကိုအမေရိကန်အစ္စရေးဥရောပနိုင်ငံတွေအပါအဝင်နိုင်ငံအချို့ကအကြမ်းဖက်အဖွဲ့အစည်းအဖြစ်ကြေညာထားပါတယ်။ဟာမတ်အဖွဲ့ရဲ့အဓိကနိုင်ငံရေးကောင်းဆောင်အစ္စမဲလ်ဟာနီယာဟာကာတာနိုင်ငံဒိုဟာမြို့မှာအခြေစိုက်ပါတယ်။ဟာမတ်စ်ကိုအဓိကငွေကြေးနဲ့နှီးပညာထောက်ပံ့နေတဲ့နိုင်ငံကတော့အီရန်နိုင်ငံဖြစ်တယ်လို့အများကသိရှိထားတယ်လို့သုတေသနဌာနနဲ့သတင်းဌာနတွေကလည်းပြောဆိုကြပါတယ်။အစ္စရေးတပ်တွေဟာဂါဇာကိုသိမ်းပိုက်ပြီးဟာမတ်စ်အဖွဲ့ကိုအပြစ်အပြစ်ချေမှုန်းမယ်လို့ကြွေးကြော်ထားပါတယ်။ဂါဇာကိုအစ္စရေးကသိမ်းပိုက်ရင်ဒုက္ခတွေတန်းနဲ့ချီပေါ်ထွက်လာနိုင်တဲ့အတွက်စိုးရိမ်မှုတွေရှိနေပါတယ်။အရသားတွေကိုတိုက်ခိုက်မှုမရှိအောင်အတတ်နိုင်ဆုံးရှောင်ရှားဖို့အစ္စရေးကိုအမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့ကာတာဝင်ကြီးချုပ်တို့အောက်တိုဘာလ23ရက်နေ့ကတွေ့ဆုံစဉ်ဆွေးနွေးတိုက်တွန်းခဲ့ပါတယ်
။ We continue to discuss with Israel the importance of taking every possible precaution.
အစ္စရေးအနေနဲ့ရသားတွေကိုထိခိုက်မှုမရှိအောင်ကြိုတင်သတိထားဆောင်ရွက်ဖို့ဟာအရေးကြီးကြောင်းကျွန်တော်တို့ဆွေးနွေးခဲ့ပါတယ်
။အမေရိကန်နိုင်ငံသားရေးဝင်ကြီးအန်တိုနီဘလင်ကင်ဟာပြီးခဲ့တဲ့အောက်တိုဘာလ12ရက်နဲ့23ရက်နေ့တမှာအနောက်အာရှနိုင်ငံတွေကိုခရီးလက်လည်ခဲ့ပြီးပါလက်စတိုင်းသမ္မတမာမုတ်အဘိနဲ့တွေ့ဆုံခဲ့သလိုဂျော်ဒန်ဘုရင်ဒါအပြင်ဘာရိန်ကာတာစတဲ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးအစ္စရေးဟာမတ်စစ်ပွဲကနေဒေသတွင်းစစ်ပွဲပြန့်နှံ့မသွားအောင်ထိန်းသိမ်းနိုင်ဖို့နဲ့ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုအကြမ်းအတဲတွေကိုဖြေရှင်းနိုင်ရေးဆွေးနွေးခဲ့တဲ့အကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြသနိုင်ပါတယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုမကြာခင်မှာတင်ဆက်ပေးသွားဖို့ရှိပြီးတော့ဒီမတိုင်ခင်တော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံစပားဆိုင်ဒေသတွေမှာမိုးများပြီးတော့ရိပ်သိမ်းကြိမ်ရောက်တော့မဲ့စပားကင်းအများအပြားရေမြုပ်လို့စပားဆိုင်တောင်သူတွေအတွက်နေ့နာဆုံးရှုံးမှာဖြစ်ပါတယ်။ဒီသတင်းပြင်တစ်ပတ်အတွင်းလေယာထွက်ကုန်တီးနှံနေစည်းတက်ကြဘယ်လိုရှိပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါ။လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိတ်ပြည့်ချစ်သူများရွှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုချွန်နဲ့အတူကျွန်မမေစပယ်ကတင်ဆက်ပေးသွားပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိတ်ပြုတ်နဲ့စီဝါရေးကဏ္ဍကထိတ်ထဲရောက်နေတဲ့သတင်းတွေထဲမှာတော့ရေသိမ်းရတော့မယ်စပါးဆိုင်ကင်ထောင်ထဲချီပြီးရေနစ်မြုပ်လို့ပျက်စီးကုန်တဲ့သတင်းနဲ့စကြင်ပါရစေ။စပားအထိကစိုက်ပျိုးတဲ့ပဲခူးတိုင်းအေရရီတိုင်းနဲ့ရန်ကုန်တိုင်းတွေမှာရိတ်သိမ်းရတော့မဲ့စပားဆိုင်ခင်းတွေထောင်ထဲချပြီးရေနစ်မြုပ်နေရကြောင်းတီးနံပျက်စီးဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရတယ်လို့တောင်သူတွေကပြောပါတယ်လက်တလုံးမှာတော့ရေနစ်နေရဲ့စပားကင်းတွေကရိတ်သိမ်းကြီးလွန်နေတဲ့စပားပင်တွေကိုလက်နဲ့ရိတ်သိမ်းအချောက်ခံပြီးစပားချွေလိတာတွေကိုလှုပ်ဆောင်နေရတယ်လို့ဆိုကြပါတယ်
ကျွန်တော်ကလည်းအေးကမ်းမဲ့ဆို24ရေကလုတ်တယ်အဲ24ရေကလုတ်တာဟာအခုလောလောဆယ်လက်ရှိက စနေပေါ့ခုနှစ်ရက်လောက်မြုပ်နေတာခုနှစ်ရက်လောက်မြုပ်နေတာစပါးတွေကဘယ်လိုဖြစ်နေလဲဆိုတော့လုံးဝကိုရေကလွှမ်းသွားတာလေအဲသွားရီကဒီရိတ်ခန့်ဒီဆက်ဆဲမှာရိတ်ဒီလုံးတန်းလာမှာပဲမိုးကဒုတိယရွာချလိုက်တော့အခုလက်ရှိဟိုကရေဟိုကမျောနေမြုပ်ပြီတော့လေအဲအရာဒီကအခုမရလို့ရိတ်ဆက်နဲ့ရိတ်လို့မရတဲ့အခါကျတော့လူနဲ့ရိတ်ကတာလူနဲ့ရိတ်ပြီးတော့အဲ့ဒါကိုအခုဒါခြေဆက်လေးနဲ့ပြန်ချွေပေါ့ဗျာကျွန်တော်တို့ဒီရွာရဲ့ဆောင်းဝင်းကျင်မှာဆိုလို့ရှိရင်တော့ဤကဘလောက်မြက်လဲဆိုတော့150လောက်မြုပ်နေတာ
ရှိနေမြုပ်တဲ့စဘာကင်းကြီးကနေရိတ်သိမ်းရရှိတဲ့စဘာဟာအခွန်မဲပြီးအရေးသွေးညံမြင့်တာကြောင့်မွေးမြူရေးအစာအနေနဲ့သာရောင်းချရတာဖြစ်ပါတယ်ပြီးခဲ့တဲ့စက်တင်ဘာလကနေလက်ရှိအချိန်ထိမိုးဆက်တိုက်ရွာသွန်းနေရာကြောင့်အမြင့်ပိုင်းဒေသတွေကစဘာဆိုင်ခင်းနေပါပါရေဝင်ရောက်ပြီးနစ်မြုပ်နေတာပါရေနစ်မြုပ်မှုကျလာတာနဲ့အမျှပျက်စီးဆုံးရှုံးမှုကပိုမြင့်တက်လာတယ်လို့ဘကူတိုင်းတွင်းကတောင်သူတူဦးကဆိုပါတယ
်ဒီအခုတော့ပျက်စီးသွားတဲ့စဘာတွေကြတော့လေအကိုကြီးအဲ့ဒီစဘာတွေကြတော့ तू ကဘလို့ဖြစ်သွားလဲဆိုတော့အခွန်တွေကမဲသွားတာလေအခွန်ကမဲတော့ဒီစဘာအရောင်အတွေးပါပြတ်သွားတာအဲအဲ့ဒါကြတော့ပျက်စားဘဲသာလောက်ပဲအဆင်ပြေဖြစ်သွားတာလေစားလို့တောက်လို့မရတော့လိမ့်ဆန်အစားအစာလောက်ပဲလုပ်လို့ရတော့အဲ့ဒါလို့ကြတော့အခုလက်ရှိကျွန်တော်တို့ရှိမှာပေါက်နေတဲ့ကောင်းတဲ့စဘာမှာ73သိန်းသေးပဲရှိတာလေအခုအဲ့စဘာကိုထွေပြီးတော့အခုရောင်းတော့ဝယ်မဲ့လူတောင်မရှိဘူးအဲဝမ်းမဲ့လို့မရှိတဲ့အခါကျတော့အဲ့အရာတွေကိုဒီတိုင်းသိမ့်ထားရမှာအကဲတငယ်ချင်းတယောက်ကယူမဲ့ဝတ်စာနေထားဆို9သိန်းသေးလောက်ပဲပြီးတယ်အကဲ9သိန်းသေးနဲ့ရောင်းပြီဆိုလို့ရှိရင်တပါး30ဆိုတော့2သိန်းတောင်းတော့ရမှာပေါ့ဗျာအဲ2သိန်းတောင်းဆိုတော့ရှုံးသွားပြီလေ
မြန်မာနိုင်ငံစံတမအတင်းကျုပ်ကတော့ရေးကြီးနှိမ့်ုတ်ခံရတဲ့ဒေသတွေကစပါးကင်းနေတဲ့ပတ်သက်လို့ရေးပြန်ကျသွားချိန်မှာလောက်ွက်ငယ်တောင်းသူတွေကိုကူညီထောက်ပံ့မှုတွေလှုပ်ဆောင်သွားမယ်လို့ပြောဆိုထားပါတယ်
မြမထော်ဘက်ဒီကိုတန်ချိန်ထောင်နဲ့ချီပြီးဝေယူဖို့ကဲလက်မှုတွေရှိနေပါတယ်အခုနေထော်ဘက်ဒီရာဒီမှာမြမထော်ဘက်ဒီကိုအိန္ဒိချင်းထိုင်းနိုင်ငံပါဝင်နိုင်ငံချုပ်ကဝေယူလို့ကြောင်းကဲလက်မှုတွေရှိနေတယ်လို့မြန်မာနိုင်ငံထော်ဘက်ဒီစိုက်ပျိုးထုတ်လို့တင်ပို့ရောင်းချသူများအသင်းကပြောပါတယ်လက်တလုံးမာယူမှုအများဆုံးနိုင်ငံတွေကတော့ထိုင်းနိုင်ငံ၊ဒူဘိုင်းနဲ့အိန္ဒိယနိုင်ငံတို့ဖြစ်ပြီးတန်ချိန်ထောင်ချီဝယ်ယူသွားဖို့ကံလန်ထားတာဖြစ်ပါတယ်။ထောဘတီတွေကိုအခုအောက်တိုဘာလကောက်ပိုင်းမှာစတင်ခုဆိုကြတော့မှာဖြစ်ပြီးတင်ပို့မှုမြန်ဆန်လွယ်ကူစေဖို့၊ကုန်သွယ်မှုမူဝါဒတွေကိုဖြည့်လျှော့ပေးစေဖို့မြန်မာနိုင်ငံထောဘတီတင်ပို့ရောက်ချသူများအသင်းမှတာဝန်ရှိသူတို့ကတောင်းဆိုထားပါတယ်။မြန်မာနိုင်ငံကထွက်ရှိတဲ့ထောဘတီ90ရာခိုင်နှုန်းခန့်ကိုထိုင်းနိုင်ငံကိုတင်ပို့နေရတာဖြစ်ပြီးအခုနေမှာတော့ပြင်ပကိုတန်ချိန်3000ခန့်တင်ပို့နိုင်ဖို့ခန့်မှန်းထားတယ်လို့ဆိုပါတယ
်။အသားငါးစီးတွေနေ့စဉ်မြင့်တက်နေလို့စားသုံးသူတွေအခက်ကြုံနေရပါတယ်။မွေးမြူရေးလုပ်ငန်းတွေမှာခြံဖန်းစီးတွေကျဆင်းနေပေမဲ့ပြည်သူတွေဝယ်ယူစားသုံးရတဲ့အသားငါးစီးကွက်မှာတော့ဈေးနှုန်းတွေကနေ့စဉ်မြင့်တက်နေတာဖြစ်ပါတယ်။အသားငါးစီးကွက်မှာစားသုံးမှုများတဲ့ကျက်သားအမဲသားငါစိတ်သားဝတ်သားစတဲ့ဈေးနှုန်းတွေဟာတပိတ်တာကို14000ကနေ25000ကျပ်ထိမြင့်တက်နေပြီးကျပ်ဦးကတော့တလုံးကို260ကနေ300ကျပ်ဘဲဦးတလုံးကို350ကနေ400ကျပ်ဈေးနှုန်းတွေဖြစ်ပေါ်နေတာပါစစ်တပ်ကအာဏာမသိမ်းခင်2020ခုနှစ်အတွင်းကအသားအနှင်5ဈေးဟာတပိတ်တာကို4000ကနေ12000ကျပ်အတွင်းမှသာရှိခဲ့တာဖြစ်ပါတယ်။အသားငါးစီးတွေမြင့်တက်လာပေမဲ့တရက်လောက်ခလဆာနှုံထားနဲ့ငွေငွေကတက်မလာတဲ့အပြင်အလုတ်ကြိမ်မှာရှားပါလာတဲ့အတွက်နေ့စဉ်အသားငါးစားတောက်နိုင်ဖို့ခက်ခဲလာတယ်လို့ပြည်မျိုးနယ်ကကြက်သားရောင်းချသူဒေါ်နီကြီးကပြောဆိုထားပါတယ
်။အခုဆက်ပြီးအောင်တူပါလေးရဲ့ကနေ17ရက်နေ့ထိဈေးကွက်တွေအသက်ကြာနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ပြီးနံစင်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယဝေလွာကြောင့်မက်ပေဈေးဆက်တိုက်ပြင်တက်နေပါတယ်။အိန္ဒိယမှာပဲထွက်နေနိုင်တဲ့အတွက်ဝေလွာအပူများလာနိုင်တဲ့အနေအထားရှိနေပါတယ်။မြန်မာပြည်တွင်းမှာလည်းမက်ပေလက်ကျန်ရုံနေနေရကြောင့်ဈေးဆက်တက်မဲ့အလားအလာရှိနေတယ်လို့ပဲဈေးကွက်စောက်ကြည့်သူတွေကခန့်မှန်းထားကြပါတယ်။မန်လီဈေးကွက်မှာမက်ပေ60ပိတ်တာဝန်တအိတ်ကိုပြီးခဲ့တဲ့အောင်တိုဘာလရက်နေ့က23,500ကနေ23,800ကျပ်ပေါင်းစီရှိခဲ့ပြီးအ အတူပါစတဲ့ရင်နေမှာတော့တအိကို23000ကနေ25500ကျပ်ထိဈေးနှုန်းမြင့်တက်လာပါတယ်ရန်ကုန်ဈေးကွက်မှာတော့ MacBay FAGRC တတိယကိုပြီးခဲ့တဲ့တတိယပတ်အော်တိုဘာ4ရက်နေ့မှာ248500ကျပ်ပေါက်ဈေးဖြစ်ခဲ့ပြီးအော်တိုဘာ6ရက်နေ့မှာတော့တတိယကို259500ကျပ်ထိမြင့်တက်လာတာတွေ့ရပါတယ
်ပဲဒီဈေးကတော့အစ်စ်ဝင်ရောက်လာတာရှိတယ်လို့တရုတ်အဖွဲ့လဲဆက်ရှိနေရာကြောင့်ဈေးနှဲငယ်မြင့်တက်လာပါတယ်။အောက်တိုဘာ10ရက်ကရန်ကုန်ဈေးကွက်မှာပဲဒီဈေးဝါခေမှာတပိတ်တာကို3830ကနေ3300ကျပ်ပေါက်ဈေးရှိပြီး80ကျပ်ဈေးတက်လာပါတယ်။ပဲဒီဈေးပခုတ်ကူအစ်စ်ကတော့တပိတ်တာကို3080ကနေ3250ကျပ်ပဲဒီဈေးခရမ်းရွှေဝါထိဆကတပိတ်တာကို3630ကျပ်ပဲဒီဈေးပခိုးရွှေပါက3465ကျပ်ဈေးရန်ရှိပြီးအတက်အကျမရှိဈေးငိမ်နေပါလေမန္တလေးဈေးကွက်မှာလည်းပဲဒီဈေးအညာက 56.25 ပိတ်တာဝန်းတအိတ်ကို35500ကျပ်ကနေ39200ကျပ်ပေါက်ဈေးရှိပြီးအယောင်းဝယ်တည်ငိမ်နေပါလေ
ပဲစင်ငုံကြီးကတော့ပြင်ပတင်ပို့မှုနဲ့ပြီးဈေးငိမ်နေပါလေရန်ကုန်ဈေးကွက်မှာတော့အရင်တစ်ပတ်ကဈေးအတိုင်းအသင့်ကျမရှိပဲတတန်ကို7,48,500လောက်ပေါက်ဈေးရှိနေပြီးမန္တလေးဈေးကွက်မှာတော့ပင်းစင်ကုန်ကြီး60ပိတ်တောင်ဝင်တဲ့အိမ်ကို3,900ကျပ်နဲ့ဈေးငိမ်နေပါလေအခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့နောက်ဆုံးကြံရှိတဲ့ဥရုယာတီနဲ့နာဂကဘာစီစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာစက်တင်ဘာလအတွင်းကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့နှစ်ပတ်လည်အထွေထွေညီလာခံမှာရောတီးခြားဆက်ဆက်တဲ့ဆွေးနွေးပွဲတွေမှာပါသဘောပတ်ဝန်းကျင်ရေးကအဓိကနေရာယူခဲ့ပါတယ်။စက်တင်ဘာလအတွင်းဥရုယာတီရေးရာလှုပ်ရှားမှုတွေအကြောင်းကိုတော့ဥရုယာတီနဲ့နာဂကဘာအစီအစဉ်မှာနှမ်းလောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
2023ခုနှစ်မှာအပူပြင်းဆုံးလို့ဆိုရဲနွေရာသီနဲ့နိုင်ငံတိုင်းကြုံတွေ့ခဲ့ရပေမဲ့လည်းတချို့နိုင်ငံကောင်းဆောင်တွေကတော့အဲ့ဒီအပူဒဏ်ကိုခံစားခဲ့ရဖို့မပေါ်ဘူးလို့58ကြိမ်မြောက်ကုလသမဂ္ဂထွတ်ထွေးညီလာခံအဖွဲ့မိန့်ခွန်းမှာပဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုသွားပါတယ်ဥဒုရာသီပြောင်းလဲမှုထိန်းချုပ်ရေးနဲ့ပတ်သက်လို့တချို့နိုင်ငံတွေဘက်ကထိရောက်စွာဆောင်ရွက်မှုမရှိတာကိုအားမလို့အားမရဖြစ်တဲ့သဘောနဲ့အဲ့ဒီလိုပြောဆိုသွားတာပါအမေဇုန်တည်တော်ကြီးရှိရာဘရာဇီးနိုင်ငံရဲ့သမ္မတလည်းဖြစ်တဘာဝပဝန်းကျင်အရေးအထူးအလေးထားတဲ့ဘရာဇီးသမ္မတလူလာဒါဆီလ်ဗာကညီလာခံမအခုလိုတင်ပြသွားပါတယ
် Os países ricos cresceram baseado em um modelo com alta taxa de emissão de gases
ချမ်းသာတဲ့နိုင်ငံတွေကရာသီဥတုဖောက်ပြန်ပြောင်းလဲစေတဲ့ဓာတ်ငွေအများပြားထုတ်လွှတ်တတ်တဲ့စီးပွားရေးပုံစံတွေကိုအကောင့်ထည့်ဖော်ရင်းနဲ့ပေါ်ထွန်းလာတာပါဥရုယာတီဆိုင်ရာအရေးပေါ်အခြေအနေတွေရင်ဆိုင်နေကြပြီဖြစ်တဲ့အတွက်ဒီကိစ္စကိုအရင်ကနိုင်ငံဆောင်သဘောတူထားတဲ့အတိုင်းပြုပြင်ပြောင်းလဲမှုဆောင်ရွက်မှဖြစ်တော့မှာပါကိုယူရမယ့်တာဝန်ကိုရှောင်လွှဲနေလို့မရတော့ပါဘူ
းတဘာဝပတ်ဝန်းကျင်ဟာကြောက်စရာကောင်းတဲ့နှုံးနဲ့ပြောင်းလဲလာနေတဲ့အတွက်လူအသက်တွေနဲ့လူမှုဘဝရှင်တန်ရက်တည်မှုအပေါ်ရက်ခတ်လာနေပြီလို့အာဖရိကတိုက်ကအသေးငယ်ဆုံးတိုင်းပြည်တစ်ခုဖြစ်တဲ့ Seychelles သမရWhaver Ramkhalawan ga pyo bare
development agenda we can no longer call
na thaw na san khu ne de gaung sin aya so yin no lu yee ta thain jaw ra shi de tu nai ga ha udu ya di a che a de cha ma ma ne yong kan yat ti ne ya de lo le pyo bare a tu twe ni la khan chin ba ne chain ne de byain de ma be ti cha swin ne pwae ri le chin ba kha ra ma udu ya di san ya yin man che ni la khan ma ro Pacific သမုဒ္ဒရာကျွန်းနိုင်ငံဆမ်မူဝါဝန်ကြီးချုပ်ကသူ့နိုင်ငံဟာဖလုံအိမ်တက်ငွေထုတ်လို့မှုတစ်ရာခိုင်နှုန်းတော့မရှိပဲဆက်မှုအင်အားကြီးနိုင်ငံတွေကတော့80ရာခိုင်နှုန်းလောက်ထုတ်လို့နေတယ်လို့ပြောဆိုသွားပါတယ
် As sits our contribution to
လူသားတို့အတွက်မစင်စားပဲအချို့အမျက်ကိုရာကြီးနေမယ်ဆိုရင်တော့ဒါဟာမတရားတဲ့လုပ်ရဖြစ်တယ်လို့လည်းပြောပါတယ်ကုလသမဂ္ဂညီလာခံကိုတက်ရောက်ခဲ့တဲ့ Hollywood ရုပ်ရှင်မင်းသမီးကြီး Jane Fonda ကလည်းရုပ်ကျွင်းလောင်စာထုတ်ယူသုံးစွမှုတွေရပ်ပေးဖို့လူပေါင်း9000ခွဲကျော်လောက်နယူးယောက်မြို့မှာခြိတက်တောင်းဆိုခဲ့တဲ့ကြားကကျမတို့နိုင်ငံကောင်းဆောင်တွေဒီတောင်းဆိုချက်ကိုဘာကြောင့်မကြားရလဲလို့မေးခွန်းထုတ်သွားပါတယ်အထွေထွေညီလာခံရဲ့တရားစွန့်ပွဲတစ်ခုမှာတော့ Acceleration Agenda and Climate Solidarity Pact sore mujan dia ko le ajan pyu tin pya tha bare September la samai ma be Africa udu ya di ni la khan ko le adwin mu chou tayau khe ba de kaba phalon ain tan ngwe tholu mu ye 400 khain nong naw ma shi de Africa ha le kaba apu che myet tan mu ko ro aso wa song yin sai ni ya pi myo lin chet twe ne akwin lan twe thi khat pye si ni ya de lo adwin mu chou ka pyo so twa ba de တခါလို့အခုရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗောလ်တာထက်ကလည်းဂျနီဗာမှာအခုလိုတင်ပြသွားတာပါ
Climate change is pushing millions of people into famine.
ဥရယာသည်ကြောင်းလဲမှုကြောင့်လူသန်းနဲ့ချီငတ်မုတ်ခေါင်းပါမှုပေးနဲ့ရင်ဆိုင်နေကြရပါတယ်။မျောလင့်ချက်တွေအခွင့်အလမ်းတွေလူနေအိမ်တွေနဲ့လူမှုဘဝတွေကိုပါဥရယာသည်ကြောင်းလဲမှုကဝါးမျိုးဖျက်ဆီးပစ်နေပါတယ်။ဥရုယာသည်အရေးပေါ်သတိပေးချက်တွေဟာလူအသက်ဆုံးရှုံးစေတဲ့လက်တွေဖြစ်ရက်တွေကဘာတဝန်းထပ်ခါတွေ့မြင်နေရပါပြီ
။ဖလောင်အိမ်တန်းငွေတွေဆက်ပြီးတော့ထုတ်လို့နေမယ်။ရုပ်ကျင်းလောင်စာတွေဆက်ပြီးတော့သုံးဆွဲနေမယ်။ဥရုယာသည်ပြောင်းလဲမှုအရေးအရှိန်အဟုန်နဲ့ဆောင်ရွက်မှုပြက်ကွက်နေအောင်မယ်ဆိုရင်တော့ပိုအားကောင်းပြီးတော့ထိခိုက်ပျက်စီးမှုကြီးမားလာတဲ့တဘာဝဘေးအန္တရာယ်တွေခက်စစ်စိတ်ဖြစ်လာလိမ့်မယ်လို့ဥရုယာသည်ဆိုင်ရာသိပ္ပံပညာရှင်တွေကအစဉ်တစိုက်သတိပေးတိုက်တွန်းလာတာပါဒါပေမဲ့လည်းပညာရှင်တွေကြိုတင်ဟောကိန်းထုတ်ထားတဲ့အဲ့ဒီလိုအနာဂတ်ကာလကြီးတဲ့ကိုလက်ရှိရောက်နေကြပြီဖြစ်တဲ့အတွက်နောက်ထပ်သတိပေးချက်တွေထုတ်ဆရာမလိုတော့ဘူးလို့မဟာမင်းကြီးထကပြောပါတယ်ဘာလို့ရမယ်ဆိုတာကိုအားလုံးသိထားကြပြီဖြစ်တဲ့အတွက်အမှန်တကယ်မေခွန်းထုတ်ရမှာကဥဒုယာသည်ပြောင်းလဲမှုထိန်ချုပ်ရေးဆောင်ရွက်မှုတွေမှာဘယ်အရာကအဟန့်အတာဖြစ်နေတယ်လဲဆိုတဲ့မေခွန်းတာဖြစ်တယ်လို့လည်းမဟာမင်းကြီးကပြောဆိုသွားပါတယ်
ဥရုယာသီနဲ့နာဂကဘာအစည်းအဝေးကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းဟင်မာဝါဒာအစည်းအဝေးတွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ဟမတ်စစ်တပ်ရဲ့အဖွဲ့ကိုလက်တုံပြန်ပြီးအစ္စရေးဘက်ကလေကြောင်းတိုက်ခတ်နေတဲ့ဂါဇာဒေသနဲ့ပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ရာဖာနေဇက်ကိတ်ကနေအီဂျစ်နိုင်ငံဘက်ကိုဒီကနေ့စနေနေ့မှာဖြတ်တန်းထွက်ခွာခွင့်ပြုဖို့အစ္စရေးနဲ့အီဂျစ်နိုင်ငံတို့ကသဘောတူခဲ့တယ်လို့အမေရိကန်အရာရှိတဦးကပြောပါတယ်။ပိတ်မိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့ဂါဇာကနေထွက်ခွာလို့ရနိုင်တဲ့တခုတည်းသောထွက်ပေါက်ဖြစ်နေတဲ့အဲ့ဒီအီဂျစ်နေဇက်ကနေစနေနေ့နေ့လယ်12နာရီကနေညနေ9နာရီကြားထွက်ခွာခွင့်ပြုမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့အတူအရှေ့လယ်ပိုင်းခီးစဉ်ကိုလိုက်ပါလာတဲ့အမေရိကန်အရာရှိကပြောပါတယ်ခင်ဗျာ။ဂါဇာကမ်းမြောင်ဒေသကလူတွေကိုတောင်ပိုင်းသွားဖို့အစ္စရေးတို့တတ်မှတ်ထားချိန်24နာရီပြည့်သွားပြီးတဲ့နောက်ထပ်6နာရီအချိန်ထပ်တိုးပြီးသူတို့တတ်မှတ်ထားတဲ့လမ်းတွေကနေဆက်လက်ထွက်ခွာဖို့အစ္စရေးစစ်တပ်ကပြောကြားထားပါတယ်။အစ္စရေးတပ်တွေကုန်းကြောင်းကနေထူးဆန်းစင်မှာစိုးရင်ကြတဲ့ပါလက်စတိုင်းထောင်နဲ့ချီသူတို့နေအိမ်တွေကိုဆွန့်ခွာပြီးတောင်ပိုင်းကိုပြေးနေကြပါတယ်ခင်ဗျာ။အရှေ့လယ်ပိုင်းဒေသအစ္စရေးနဲ့ပါလက်စတိုင်းဟာမတ်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပေါ်နေချိန်မှာပဲအမေရိကန်နိုင်ငံနယူးယောက်မြို့လေကောင်က Times Square မှာပါလက်စတိုင်းတွေကိုထောက်ခံသူထောင်ထဲချီပြီးတောက်ချန်တွေကဆန္ဒဖော်ထုတ်ပွဲပြုလုပ်ခဲ့ကြပါတယ်။နယူးယောက်မြို့ပါလက်စတိုင်းကိုထောက်ခံသူတွေဆန္ဒဖော်ထုတ်နေကြတဲ့တချိန်ထဲမှာပဲအစ္စရေးကိုထောက်ခံသူတွေကလည်းတံပြန်ဆန္ဒပြပွဲတွေပြုလုပ်ခဲ့တာကြောင့်မွတ်စလင်နဲ့ဂျူးလူမျိုးအတိုင်းဝိုင်းတွေအကြားထိတိုက်ထိတွေ့မှုတွေမဖြစ်အောင်ရဲတပ်ဖွဲ့ကလုံခြုံရေးတွေတင်းကျပ်စွာချထားပြီးတော့အခြေအနေတွေကိုထိန်းသိမ်းပေးနေပါတယ်ခင်ဗျာ။EU ဥရောပသမဂ္ဂအနေနဲ့ပထဝီနိုင်ငံရေးနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေမှာတရုတ်နိုင်ငံကိုအလေးထားဆက်ဆံတယ်လို့တရုတ်ဘက်ကလည်းအလားတူတံပြန်ဆက်ဆံဖို့မျှော်လင့်ကြောင်းပြည်ချင်းမြို့မှာတရုတ်အရာရှိတွေနဲ့တွေ့ဆုံတဲ့ထက်သွင်းဆွေးနွေးခဲ့တယ်လို့ EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲကပြောကြားလိုက်ပါတယ်ခင်ဗျာ
Trin Jin Jogu goes on and China figure up to buy it. Dina season Tolo Yemuga, Lima Pibido. Sabai Sanya, Tanwe, Engineer Rigaro, Peter Huntley, Ne, Tiawano Pibare, few American, Taya Sandinina by Mimabada season ago. Yamasano Jena, Kunaigani, Senaiti, Lindometer, Thousand Azatine, Lilameter, Tia Kuze Ruga, Tanwe, figure up to buy it. View you go not send it to let Chizu de Mare, Torasini Alo, Begin Longjo Nine, Yadan Yapchibazi, Kamia, Tanoyanima.
This program